Welcome to the Voice of America in Burmese.
လာညညမှာဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအိုအမေရိကန်သံဃာနေဇွန်လ9ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနိုမီတာ31 32 51နဲ့လိုင်းနိုမီတာ190အဖြစ် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုမမ်းမြစင်အောင်နဲ့အတူချင်းညပေးသွားမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါမေဂန်ပြည်အောင်စုမှမေလ25ရက်နေ့ကရဲကဖမ်းဆီးထားစဉ်လူမျိုးမျိုးသား George Wright တေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးလူမျိုးရေးခွဲခြားမှုနဲ့ရဲတပ်ဖွဲ့ရဲ့ကြမ်းဖက်တဲ့လုပ်ရည်တွေကိုစန့်ကျင်တဲ့အနေနဲ့ Washington မြို့တော်ပါဝင် American နိုင်ငံတဝန်းကတခြားမြို့တွေနဲ့ကမ္ဘာတဝန်းမှာပါမနေ့စနေနေ့ကလူထောင်ပေါင်းများစွာစနပြခဲ့ကြပါတယ်စနပြပွဲတွေမှာလူမျိုးရေးတရားမျှတမှုရှိဖို့နဲ့ရဲတပ်ဖွဲ့အတွင်းမှာစနစ်တကျပြည်ပြန်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုခဲ့ကြပြီး George Wright တေဆုံးခဲ့ခြင်းကစပြီးတော့အဲ့လိုတောင်းဆိုတဲ့ဆန္ဒပြပွဲတွေဟာလည်းအမေရိကန်နိုင်ငံတော်မှာနေတိုင်းကိုစတိုက်ဖြစ်နေခဲ့တာပါနယူးယောက်ချီကာဂို San Francisco Minneapolis နဲ့တခြားမြို့တွေပါဝင်ကမ္ဘာတဝန်းကဆန္ဒပြပွဲတွေအတွင်းမှာပါဝင်ကြတဲ့လူအကုန်လုံးကလည်းအားလုံးတစုတစည်းရဲ့ရှိရဆိုတာကိုပြသတဲ့အနေနဲ့George Wright မတည်ဆုံးခင်နောက်ဆုံးပြောသွားတဲ့ Icon Bree ကျွန်တော်အသက်ရှိလို့မရတော့ဘူးဆိုတဲ့ချွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ဝါရှင်တန်မှာလည်းမနေ့ကရာသီဥတုပူပြင်းတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာအင်မီတော်ပါဝင်လွတ်တော်နဲ့အမျိုးသားရင်းမြစ်တစ်ဝိုက်မှာလူတွေတောင်းနဲ့ချီပြီးတော့ငြိမ်းချမ်းစွာချီတဲ့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကပြုလုပ်ခဲ့တဲ့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲအတွင်းဟစ်တလာ14ယောက်ဒဏ်ရာရသွားတဲ့အပေါ်မှာအံ့ဩတုန်လှုပ်မိပြီးတော့ဒါဟာလုံးဝလက်ခံနိုင်စရာမကောင်းတဲ့တိုက်ခိုက်မှုဖြစ်တယ်လို့လန်ဒန်ရဲတပ်ဖွဲ့ကြီးကခွစတဒိတ်ကဒီနေ့ပြောလိုက်ပါတယ်ရဂမီတော်စုမီနီယာပလစ်မြို့မှာလူမဲမျိုးသား George Wright ပြည်ဆုံးမှုနဲ့ပတ်သက်ပြီးရဲတွေရဲ့ရက်ဆက်တဲ့လုပ်ရည်တွေပေါ်မှာကန့်ကွက်တဲ့အနေနဲ့လူတွေထောင်နဲ့ချီပြီးတော့နန္ဒမြို့မှာမနေ့ကစူဝေးဆန္ဒပြခဲ့ကြတာပါမနေ့ကဆန္ဒပြပွဲမှာအများအပြားအေးအေးဆေးရှိခဲ့ပေမဲ့လည်းဆန္ဒပြတဲ့သူအနည်းငယ်ကတော့ရဲတပ်ဖွဲ့နဲ့ခိတ္တထိတ်တိုက်တွေ့ရတာရှိခဲ့ပါတယ်မနေ့ညနေပိုင်းကလန္ဒန်မြို့အလယ်ပိုင်းမှာဆန္ဒပြတဲ့သူအနည်းစုဟာရဲတပ်ဖွဲ့ဝင်တွေကိုကြမ်းဖက်တိုက်ခိုက်တာတွေလုပ်ခဲ့တဲ့အတွက်အလွန်ပဲဝမ်းနဲ့စိတ်မကောင်းဖြစ်မိကြောင်းဒီဖြစ်ရကြောင့်ရဲတပ်ဝင်14ယောက်တန်းရရခဲ့ပြီးတော့ဒီအတွက်အန်အော်တုံလုံးပြီးပြီးတော့ဒါဟာလုံးဝကိုလက်ခံနိုင်ကြမကောင်းဘူးလို့လည်းလန်ဒန်ရဲတပ်ဖွဲ့အကြီးအကဲကသူ့ရဲ့ချင်းညာချက်ထဲမှာပြောထားပါတယ်ဒီသတင်းမှအစောပိုင်းတုန်းကလည်းဆန္ဒပြပွဲတွေအတွင်းမှာရဲတပ်ဖွဲ့ဝင်13ယောက်တန်းရရသွားခဲ့ပြီးတော့ဖမ်းဆီးမှုတချို့လည်းလုပ်ခဲ့တယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်မနေ့ကတော့ရဲတပ်ဝင်တယောက်ဟာမြင်းပေါ်ကပြုတ်ကျခဲ့တာကြောင့်ဆေးရုံတင်ထားတာကြောင့်လည်းဒါပေမဲ့အသက်အန္တရာယ်တော့မရှိဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်လနမာဒီနေ့လဲဆန္ဒပြပွဲတွေလုပ်ဖို့စီစဉ်ထားပြီးတော့ဗိုင်းရပ်စ်ကူးစက်မှုပြဿနာရှိနေတာကြောင့်ဆန္ဒပြတဲ့လူတွေအနေနဲ့သူတို့ရဲ့သဘောထားအတန်တွေကိုချားနိုင်ဖို့အတွက်ဒီနီလန်းကိုမသုံးဘဲအခြားနီလန်းတစ်ခုကိုပြောင်းသုံးကြဖို့ကိုလည်းလန်ဒန်ရဲတပ်ဖွဲ့အကြီးအကဲကပြောကြားထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှရဲတပ်ဖွဲ့ကဖမ်းဆီးစဉ်အာဖရိကန်အမေရိကန်လူမဲမျိုးသားတွေဆုံးမှုနဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာလည်းလူသားချင်းပေါင်းများစွာဟာအမေရိကန်ကောင်စစ်ဝင်ရုံးရှိမှဒီနေ့တွားရောက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေဟာအဓိကအဖြစ်တော့ဟောင်ကောင်မှာတွားရောက်ပြီးတော့ကျောင်းတက်နေကြတဲ့နိုင်ငံတကာကကျောင်းသားတွေနဲ့ဟောင်ကောင်ရဲ့လူခွင့်ရေးအကြံပေးအဖွဲ့တစ်ခုဖြစ်တဲ့ Social Democrat အဖွဲ့ဝင်တွေဖြစ်ကြပါတယ်။ဆန္ဒပြတဲ့သူတွေဟာမိုးရီရွာနေတဲ့ဂျာမာပဲ George Wright ရဲ့ဓာတ်ပုံလေးနောက်လူမဲတွေရဲ့အသက်ကိုလည်းတန်ဖိုးထားပါဆိုပြီးရေးထားတဲ့စိုင်းပုတ်တွေကိုကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ပြီးခဲ့တဲ့မေလ25ရက်နေ့ကအမေရိကန်မှာ George Wright ပြည်ဆုံးသွားပြီးကလေးကကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်မှုတွေရှိနေတဲ့ကြားကပဲလူမျိုးရေးမမျှတမှုတွေကိုစတင်တဲ့ဆန္ဒပြပွဲတွေဖြစ်လာခဲ့တာပါ ရဲတပ်ဖွဲ့ရဲ့ရက်ဆက်တဲ့လုပ်ရည်တွေပေါ်မှာဆန္ဒပြတာတွေအမေရိကန်နိုင်ငံတော်မှာဖြစ်ခဲ့ပြီးတဲ့နောက်ဥရောပနဲ့ဟောင်ကောင်အပါအဝင်တခြားအာရှနိုင်ငံတွေမှာလည်းလူတွေထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ အမေရိကန်သမားအင်ဘီရောရှေ့ကဆန္ဒပြတဲ့သူတွေကိုပြီးခဲ့တဲ့ဒဏ္ဍာရီတုန်းကလူစုခွဲချင်းနဲ့ဖယ်ရှားဖို့အတွက်သူအမိန်ပေးခဲ့တာမဟုတ်ဘူးလို့အမေရိကန်ရှေ့နေချုပ်ဝီလျံဘားကပြောလိုက်ပါတယ်အင်မီရောရှိလာဖေးရဲ့ရင်မြင်ကဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ကိစ္စကိုသူ့အနေနဲ့ထောက်ခံပေမဲ့ဒီမိန့်ကိုသူပေးခဲ့တာမဟုတ်ချောင်း AP သတင်းဌာနနဲ့တောက်ကြနေကတွေးဆုံမေးမြန်းကမှာအမေရိကန်ရှေ့နေချုပ်ကပြောလိုက်ပါတယ်။အဲ့ဒီပန်းချံမှာလာရောက်ဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ရှေ့နေချုပ်ကမိန့်ပေးခဲ့တာဖြစ်တယ်လို့သမားအင်မီရောနဲ့တခြားလူတွေကထပ်တလဲလဲပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်ရှေ့နေချုပ်ကအသေးစိတ်ရှင်းပြခဲ့တာဖြစ်ပါတယ်။လူမျိုးရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုလူစုခွဲပြီးတိတ်မကြားခင်မှာပဲအမရတော်ထရမ့်အရှင်းနေချုပ်အစိုးရဖွဲ့ဝင်တွေနဲ့အကြံပေးတချို့ဟာရင်းမြစ်ကိုဖျက်ဆီးပြီးတော့ဆန္ဒပြပွဲတွေအတွင်းမှာထိခိုက်သွားတဲ့အဲ့ဒီနာက ခွင့်ရဖျားเจ้าကိုသွားပြီးတော့အဲ့ရှိမှာဓာတ်ပုံရိုက်ခဲ့ကြပါတယ်ဒီလိုရဲ့ပုံမှာသူ့ရဲ့ Republican Party တဲကလူတချို့နဲ့ Trump အစိုးရလက်ထက်ပထမဆုံးကာကွယ်ရေးဝန်ကြီးဖြစ်တဲ့ Jim Mattis အပါအဝင် American စစ်တပ်ထိပ်ပိုင်းခေါင်းဆောင်ဟောင်းတချို့ကလည်းအကြီးအကျယ်ဝေဖန်ပြစ်တင်ခဲ့ကြပါတယ်ခင်ဗျာ
ဒီရီမရီတန်တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 6833ညာဘိုင်းဒိုမီတာ32 kHz 6383ညာဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများတစ်ဆင့်အောင်ပါတရင်တွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်တကဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ9တန်းနီးပါးရှိနေပြီးသေဆုံးသူ4သိန်းနီးပါးရှိလာတဲ့အချိန်မှာလက်ထက်အမေရိကန်နိုင်ငံတွေဖြစ်တဲ့ဘရာဇီးလ်နဲ့မက္ကဆီကိုနိုင်ငံတွေမှာရောဂါကူးစက်မှုနဲ့သေဆုံးမှုနှုန်းကပိုများလာနေပါတယ်။ COVID-19 ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်နိုင်ငံမှာတော့ရောဂါကူးစက်ခံထားရသူ2တန်းနီးပါးနဲ့သေဆုံးသူ3သိန်းကျော်နေပြီဖြစ်ပါတယ်။တခြားဥရောပနိုင်ငံတွေဖြစ်တဲ့အီတလီ၊ပြင်သစ်နဲ့စပိန်တို့မှာလည်းသေဆုံးမှုနှုန်းမြင့်တက်နေစေဖြစ်ပါတယ်။လက်တီအမေရိကတစ်ခုလုံးအတိုင်းအတာနဲ့ကူးစက်သူစုစုပေါင်း1,200,000ကျော်နဲ့တည်ဆုံးသူ6,000ကျော်ရှိရပါ။မက္ကဆီကို၊ပေရူးနဲ့အီကွေဒေါနိုင်ငံတွေမှာကူးစက်မှုနှုန်းတိုးလာနေသလိုချီလီနိုင်ငံမှာပြီးခဲ့တဲ့အပတ်အတွင်းတည်ဆုံးမှုနှုန်းဟာ90ရာခိုင်နှုန်းကျော်မြင့်တက်ခဲ့ပါတယ်။ဘရာဇီးလ်နိုင်ငံကတော့ကမ္ဘာမှာ COVID-19 ကူးစက်မှုဒုတိယအများဆုံးဖြစ်ပြီးကူးစက်ခံထားရသူ6သိန်းကျော်နဲ့တည်ဆုံးသူ35,000ကျော်ရှိတယ်လို့ Johns Hopkins Coronavirus သုတေသနစင်တာတင်းနင်းလူနေစီးရင်တွေရသိရပါတယ်။နိုင်ငံရေးသဘောထားကိုက်ညီမှုမရှိတာကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေဘရာဇီးလ်နှုတ်ထွက်မယ်လို့သမ္မတဂျဲဘောဆိုနာရိုကတောက်ကြံလေးကချင်းချောက်ပြောဆိုထားတာပါ COVID-19 ကာယရောဂါနဲ့ပတ်သက်လို့ WHO ကတရုတ်နိုင်ငံဘက်ကကူညီရည်တည်ပေးနေတယ်လို့ American သမ္မတဒေါ်နယ်ထရမ့်ကဆွဆွဲပြောဆိုထားပြီးတော့ WHO အဖွဲ့ဝင်အဖြစ်ကနှုတ်ထွက်ကြောင်းနဲ့ရန်ပုံငွေတွေရဆိုင်မှာဖြစ်ကြောင်းလည်းလွန်ခဲ့တဲ့သတင်းပတ်တွေအတွင်းကကြေညာထားပါတယ်ဥရောပတလွာကာယောဂရိုက်ခတ်မှုကိုအကြီးအကျယ်ကြုံနေရပေမဲ့အသွားအနာနဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းပြန်ဖွင့်ပေးနေပြီလည်းဖြစ်ပါတယ်။နေဆက်ဒေသအလုံးကိုတော့အစောဆုံးခရီးသွားရသည့်အစားဖြစ်တဲ့ဇူလိုင်လလောက်ကိုပြန်ဖွင့်နိုင်တယ်လို့မျှော်မှန်းထားကြောင်းဥရောပသမဂ္ဂအဖွဲ့ကစနေနေ့ကပြောပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေနဲ့ဆက်လက်ရင်ဆိုင်နေရတဲ့အာရှနိုင်ငံတွေရဲ့ဖိလစ်ပိုင်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အတူတူလူနာတက်955ရောင်းနဲ့စုစုပေါင်းကတော့2,100ကျော်ရှိတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့သေဆုံးသူ9ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူ1,000ကျော်ရှိပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့ဒီကနေ့ TP Lunar Day 6ယောက်တွေ့ရတဲ့အတွက်ကူးစက်သူစုစုပေါင်း3,100ကျော်နဲ့သေဆုံးသူ58ယောက်ရှိပါတယ်။ကူးစက်မှုအသစ်တွေက UAE နိုင်ငံ၊ကူဝိတ်နဲ့အိန္ဒိယနိုင်ငံတွေကပြန်လာတဲ့စောင့်ကြည့်ထားတဲ့လူနာရီတွေမှာတွေ့ရပါမလေးရှားမှာကာယောဂါကာလာပိတ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုလာမယ့်ဗုဒ္ဓဟူးနေ့ကစပြီးတော့ပြန်ဖွင့်ဝင်ပြီမှာဖြစ်ပါတယ်။၃လနီးပါးအသွားအလာတွေကန့်သက်ထားပြီးတဲ့နောက်နိုင်ငံရင်းခရီးသွားလာခွင့်ကိုပြန်ခွင့်ပြုမှာဖြစ်ပေမဲ့နေဆက်တွေကိုတော့ဆက်ပြီးတော့ပိတ်ထားမှာဖြစ်ပါတယ်။ COVID-19 ကာယောဂါကိုထိန်းချုပ်ထားနိုင်ပြီဖြစ်ကြောင်းနဲ့ဩဂုတ်လ31ရက်နေ့နောက်ပိုင်းလုပ်ငန်းတွေပုံမှန်လည်ပတ်ဖို့စတင်လှုပ်ဆောင်တော့မှာဖြစ်ကြောင်းမလေးရှားဝန်ကြီးချုပ်မဟူဒညာစင်ကဒီကနေ့ရုပ်သံမင်းကုန်းမှာပြောကြားခဲ့ပါတယ်။မလေးရှားမှာပြီးခဲ့တဲ့လကလေးကကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီလုပ်ငန်းတွေကိုတဖြည်းဖြည်းပြန်ဆောင်နေရပါ။လက်ရှိယောဂကုသခံထားရသူ 8,300 ကျော်နဲ့တိတ်ဆုံးသူ 118 ယောက်ရှိပါတယ်ရှင်။မြန်မာနိုင်ငံမှာဇွန်လ6ရက်နေ့ကကိုဗစ် -19 တက်ခွဲနမူနာ1,934ခုကိုစစ်ဆေးခဲ့ရမှာအတီးပြူလူနာအသိမရှိကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဇွန်လ9ရက်နေ့မနေ့ပိုင်းကအထူးကင်ခဲ့ပါတယ်။လက်ရှိအချိန်ထိမြန်မာနိုင်ငံမှာ COVID-19 အတီးပြူလူနာစုစုပေါင်း240မှာပြည်내သက်သာလာသူက156ဦးနဲ့သေဆုံးသူ6ဦးရှိပါတယ်။အခုအခါမြန်မာနိုင်ငံတွင် COVID-19 တက်ခွဲစစ်ဆေးမှုတွေကိုရန်ကုန်နဲ့မန္တလေးပြည်မော်လမြိုင်မှာလည်းတိုးချဲ့လှုပ်ဆောင်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနနဲ့စီးတုတီသနာဦးစီးဌာနတို့ကရန်ကုန်မှာတက်ခွဲနမူနာစစ်ဆေးမှုတွေလှုပ်ဆောင်နေပြီးမန္တလေးနဲ့မော်လမြိုင်မြို့တွေမှာတော့ပြည်သူ့ကျန်းမာရေးဆိုင်ရာတက်ခွဲဌာနနှစ်ခုကတက်ခွဲနမူနာစစ်ဆေးမှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။မလနောင်ပိုင်းကစပြီးဇွန်လ9ရက်နေ့အထိမြန်မာနိုင်ငံမှာ COVID-19 တက်ခွဲစစ်ဆေးမှုပေါင်း 38,000 ကျော်လှုပ်ဆောင်ခဲ့ပြီးစောင့်ကြည့်လူနာပေါင်းက 9,200 ကျော်ရှိပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတစ်ဝန်းသဘာဝမျိုးစိတ်တွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေမှာအဟန့်အတားတွေကြုံတွေ့နေရတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေက ပြောပါရစ်အထူးသဖြင့်ဘရာဇီးနိုင်ငံပါဝင်လက်တဲ့အမေရိကန်နဲ့တောင်အမေရိကန်ဒေသတွေကအမြဲတမ်းသစ်တော်တွေနဲ့မျိုးတုံးလူနီးပါးဖြစ်နေတဲ့တရိစံတွေကိုကယ်တင်ရေးအခက်အခဲတွေတွေ့နေရတာပါဧပြီလနေ့ကစပြီးတော့ဘရာဇီးအစိုးရကသဘာဝထိန်းသိမ်းရေးတည်တုံကြီးတွေကိုအများပြည်သူရောသုတေသနပညာရှင်တွေပါတွားရောက်ခွင့်ပိတ်ထားတာပါဒါပေမဲ့တရားမဝင်တည်ထုံလို့သူတွေနဲ့တော်လိုက်မုတ်ဆိုးရဲ့လှုပ်ရှားမှုတွေကိုတွေ့နေရတာကြောင့်မျိုးတုံးမှုဖြစ်နေတဲ့တဲ့ဘဝတွေကိုကယ်တင်နိုင်ဖို့အခွင့်အရေးလက်လွတ်သွားမယ့်အခြေအနေကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကစိုးရိမ်နေတာလည်းဖြစ်ပါတယ်ကွာတီမာလာနိုင်ငံမှာဆိုရင်အစိုးရကမိသက်သမားတွေကိုကိုရိုနာဗိုင်းရပ်စ်တိုက်ခိုက်ရေးမှာအသုံးပြုနေရတာဖြစ်တဲ့အတွက်တစ်တော်တွေကိုစောင့်ကြည့်ပေးနေတဲ့ဌာနတိုင်းရင်းသားတွေဟာဆယ်စုနှစ်နှစ်စုအတွင်းအပြင်းထန်ဆုံးဖြစ်တဲ့တော်မီတွေကိုနှိမ့်သက်နေရပါတယ်။တော်မီအများစုဟာလူတွေကတရားမဝင်ကျွမ်းဝါမွေးမြူလိုတာကြောင့်ညရာရှင်းလင်းတဲ့ရှင်မီတွေဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ်။ကမ္ဘာတဝန်တခြားဒေသတွေမှာလည်းအလားတူခက်ခဲပြီးရင်ဆိုင်နေရတဲ့အချိန်ဂျပန်နိုင်ငံမှာအသွားအလာပိတ်ထားတဲ့ကာလအတွင်းသဘာဝပတ်ဝန်းကျင်ချင်းတင်းရီတိုးဥယျင်ကြီးတွေထဲမှာတရားမဝင်တစ်ခိုးထုံးမှုအပါအဝင်တတော်ရာဇဝတ်မှုနှစ်ဆမြင့်တက်လာတယ်လို့အစိုးရနဲ့ကမ္ဘာပတ်ဝန်းကျင်ချင်းတင်းရီရမုံငွေအဖွဲ့ကပြောပါတယ်ရှင်ဒေါ်ရရှင်များရှင်ဒီနေ့ဦးနေနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့ဒရင်ဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကျမကစုမမရှင်။အမေရိကန်ပြည်ထောင်စုကလူမှုဆန္ဒပြပွဲတွေမှာမီဒီယာတွေရဲ့အခန်းကဏ္ဍနဲ့သတင်းသမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေအပေါ်မြန်မာသတင်းသမားတွေရဲ့အမြင်တွေကိုပြောပြပေးကြပါမယ်။ရဲတပ်ဖွဲ့ကဖမ်းဆီးရာကအာဖရိကန်အမေရိကန်လူမဲအမျိုးသားဂျော့ဂျ်ဖလိုက်တည်ဆုံးခဲ့ရတဲ့အပေါ်မကျေနပ်မှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်နေတာအခုဆိုရင်သတင်းနှစ်ပတ်နီးပါးရှိလာနေပါပြီ။အမေရိကန်မျိုးကြီးတော်တော်များများမှာလူပေါင်းထောင်ပေါင်းချီပြီးဆန္ဒပြနေတဲ့အတွက်လေအမေရိကန်မှာသာမကနိုင်ငံတကာမှာပါထိတ်တန့်သတင်းဖြစ်နေတဲ့ဒီဖြစ်ပျက်ပေါ်မှာမြန်မာသတင်းသမားတွေကလည်းစိတ်ဝင်စားစောင့်ကြည့်နေကြတာပါအခုလိုမျိုးတိုင်းပြည်တစ်ခုရဲ့အရေးကြီးတဲ့ဖြစ်စဉ်တစ်ခုကိုတင်ပြတဲ့အခါမှာမီဒီယာတွေရဲ့အခန်းကဏ္ဍကအရေးကြီးသလိုဗတ်လိုက်မှုကင်းမှုလိုတယ်လို့လည်းမြန်မာသတင်းမီဒီယာကောင်စီတွဲဖက်အတွင်းမှုတစ်ကိုမြင့်ကျော်ကသုံးသပ်ပါတယ
်ဒီလိုအတိအကျနဲ့ဖြစ်တဲ့အချိန်မှာသတင်းမီဒီယာရေးပြမှဖြစ်နေတဲ့ကိစ္စတွေအဲ့ဒါကိုတောင်းဝန်ရှိတဲ့လူတွေသိဖို့လည်းရေးကြည့်တယ်ဥပမာရေးတက်ဖို့ရေဘလို့ခိုင်းတယ်တည်းစမ်းပြင်အဲ့လိုဟာတွေကိုလည်းမီဒီယာကမှတ်တမ်းတင်ရတယ်သူတို့ရဲ့တောင်းခံမှုတွေမှတ်တမ်းတင်ရတယ်အဲ့ဒီအပိုင်းကြီးကလည်းတကယ်ရေးကြည့်တယ်လို့မြင်တယ်ဟောကျွန်တော်မြင်တာတော့တချို့သတင်းမီဒီယာတွေကပါတီရင်းနဲ့နှီးဆက်တာရှိတယ်နော်ဥပမာ Fox လိုမျိုးသူတို့ရဲ့အယူဆအားဖြင့်တော့လည်းသူတို့ကောင်းနှီးဆက်တာရှိတယ်အဲ့ဒီတဘာဝကတော့နည်းနည်းများရှိနိုင်ကြတာပေါ့နော်သို့တော့ဘခုကတော့ pluralism လို့ပုံပေါ့နော်အော်မီဒီယာပလူရယ်လစ်အဲဒီဟာကလည်းဒီလိုအခြေအနေမျိုးမှာအရေးကြီးတယ်လို့တဲ့လူလူကိုအဲဒီမီဒီယာမြင်စေခြင်းနဲ့ပြောစေခြင်းနဲ့ယူဆစေခြင်းနဲ့စဉ်းစားစေခြင်းနဲ့လမ်းကြောင်းကိုပဲသူတို့ပုံသွင်းကြတာမျိုးတွေဖြစ်နိုင်တယ်ပေါ့နော်ချိုးကွန်မန့်တွေမှာလည်းဖတ်ကြည့်ရခါမှာတွေ့ရတယ်ဟိုမီဒီယာတွေကအဖြစ်အပျက်တွေကိုတွေးဆအောင်ပြလို့ဟိုအဖြစ်အပျက်ကပုံပြီးတော့ဟိုအချိန်ကြီးနေဆိုတဲ့ယူဆမျိုးလည်းရှိတယ်ပေါ့နော်ကျွန်တော်ကတော့သဘောမတူတော့ဟုတ်ပြောရရင်တော့မီဒီယာကဖြစ်ပျက်ကိုပဲပြတာမဟုတ်ဘူးနဲ့သူနဲ့ဆက်ဆက်နေတဲ့အကြောင်းအချက်တွေကိုလည်းပြဖို့မီဒီယာပရော်ဖက်ရှင်နယ်ဖြစ်ဖို့လည်းလိုတာပေါ့နော
်အမေရိကန်ပြည်ထောင်စုကဆန္ဒပြပွဲတွေအတွင်းမှာသတင်းမီဒီယာသမားတွေကိုလုံခြုံရေးအာဏာပိုင်တွေဆန္ဒပြသူတွေကဖမ်းဆီးတာတိုက်ခိုက်တာမျိုးတွေရှိပါတယ်ဒီလိုလုံရမျိုးတွေဟာစိုးရိမ်စရာကောင်းပါတယ်လို့နိုင်ငံသားသတင်းတောက်တူဖြစ်တဲ့ဦးတီဟာသွေးကမြင်ပါတယ
်အမေရိကန်မှာဆန္ဒပြပွဲတွေဖြစ်တာကျွန်တော်တွေ့ဘူးတယ်ပေါ့နော်ဒါတော့ဒီဒီလိုပြဿနာကိုဖြေရှင်းတဲ့ကိစ္စတွေမှာဟိုမီဒီယာကိုကျေးရှိရှိပေါ့နော်ဒီအာဏာရှင်နိုင်ငံတွေမှာမလွတ်လပ်တဲ့နိုင်ငံတွေမှာဖြစ်လို့မျိုးအာဏာပိုင်တွေအနေနဲ့ဒီမီဒီယာကိုအတိမတော်ရောသိသိရတာရောမရှိသေးခြင်းတဲ့သဘောမျိုးပေါ့နော်သတင်းယူမှုကိုတနည်းနည်းမဟုတ်တနည်းနည်းနောက်ချက်တာမျိုးအမေရိကမှာကျွန်တော်တော့ပထမဆုံးတွေ့ရတာပဲဆိုတော့တော်တော်လေးဟိုထိတ်လန့်မိတယ်ပေါ့ဗျာမဖြစ်လို့လဲဆိုတော့သူတို့ကျွန်တော်တို့ကဆန်အဖြစ်သဘောထားပြီးတော့ကျွန်တော်တို့ဒီလိုလွတ်လပ်မျိုးကျွန်တော်တန်းကြီးဒီမှာလည်းရအောင်စူးစမ်းတာပေါ့အာဏာပိုင်တွေကျွန်တော်တို့အုပ်ချုပ်သူတွေကနေပြီးတော့ဒီမီဒီယာတွေပါလာရင်ပို့ရှုပ်မယ်မီဒီယာတွေကတင်ပြမှုကဒီလို free ပတ်ခါရေးပို့ကြည့်နေနိုင်တယ်ဆိုတော့အမြင်မျိုးရှိပုံရတယ်ဆိုတော့ဟိုဒီမီဒီယာတွေကဒီနေရာနေပြီးတော့ဟိုထွက်သွားအောင်မလာရဲအောင်အဲ့လိုမျိုး discourage လောက်တာပေါ့နော်တော်တော်လေးအံ့ဩမိတယ်တော်တော်လေးတုံ့လုံမှုတွေဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးသူကတကဘာလုံးအစံထားနေတယ်ကျွန်တော်တို့ဒီအမေရိကန်နိုင်ငံမျိုးမှာဒီလိုကြံကြွဖြစ်ချင်းမှုကတကယ်ဒီမျိုးကြီးထူထောင်မှုစူးစမ်းတဲ့တိုင်းပြည်တွေကိုပါဟိုဟာတက်ရောက်မှုရှိတယ်ဗျ
သတင်းမီဒီယာသမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေဟာလေအမေရိကန်ပြည်ထောင်စုမှာလက်တလောဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေအတွင်ပို့ပြီးတော့မှထင်ထင်ရှားရှားတွေ့လာနေရတာပါဝါရင်သတင်းသမားတဦးလည်းဖြစ်တဲ့ဦးတီဟာသွေးကတော့အစိုးရတွေအနေနဲ့သတင်းမီဒီယာ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
မီဒီယာသမားတွေကိုတိုက်ခတ်ခြင်းနဲ့ဆိုတာအဖွဲ့တွေရဲ့နေရာစဉ်းစားချက်တစ်ခုဖြစ်တဲ့တာ။ပုံမှန်အားဖြင့်ဆိုလို့ရှိရင်ဒါကျွန်တော်တို့ကဒီမီဒီယာသမားတွေရှိနေတာကနှစ်ဘက်ကတိုင်တယ်ရတဲ့ဗျာ။မီဒီယာကိုကိုယ်တော်ကကျွန်တော်တို့ဒါဟိုဒီပြည်ပခဖြစ်တဲ့ခုမှာနှစ်ခုနှစ်ဖက်ကနေပြီးတော့အတုံးပြွားတယ်အားကိုးရတယ်ကျွန်တော်တို့ဒီကတော့ကမှန်တယ်တစ်ခုပေါ့နော်။အဲ့ဒီ ဒီတော့ဒီကမှာဂရောင်းမှာအလုပ်လုပ်နေပြီးကြာတမားကိုကိုဖြစ်လိုက်ရတော့ထိကြအောင်လုပ်လိုက်တာဟာတတိယဆုံးเนี่ยကျန်တဲ့မီဒီယာမားတွေကိုတောက်ရွံ့တော့အောင်ထိမှန်တော့တတိယမကြည့်ရအောင်လုပ်ကြပဲဆိုတော့သူကကာမကောင်းတောင်းမှာပဲရေးယူရရင်ဖုန်းနဲ့လက်ကောင်းနိုင်တယ်ပဲဒါပေမဲ့ဒါဟာကျွန်တော်ကတော့ယူရဲ့တက်ရှိရှိလုပ်တယ်လို့ထင်တယ်စစ်ပွဲကြီးထဲမှာလို့ပဲမထားနာပဲအမေရိကန်နိုင်ငံရ
Zombiha, Aku Kamaro, America Birazu Damaga, Tao America, Urobane, Asha Tai Lanya the Chotiba, Piana Lanira, Pibadishin.
Tainanga Levi, Samosa Konka Yai, Mahatain de Dama, Chi Saitare. AC Lutama Kuni Kiyama, Kuni Social Tare, Nima Kose Jo, Tayana Vainiga, Kosan Dora the Ring with Dijabame, Jama E Maba, Tainanga Ma, Kobe 90 Yebo Gala, Madokayan Lide, the Yamu, Nimanang and Larigo, Lekan Hamida Ja, Nima Lutamarigo, Kuni Bede, AC Kihago, Tayana Vainiga, Wiyang Sining Elaba, Dina Maro, the Yamu, Nima Lutamari, Bawi, Kihama Kuni Keze Tare, Lukose Jo.
โจนาชาวเยนิกาขอส่งตั๋วแก่จองเอซีอลุตมะกุญญีภเวถลายตาอุคันจีกาอคุลุเปาะปะบะเดโกนันจีกาอะละมาตะยุงปิดตั๋วลุอลุตมะรีอะตะเลยุงตั๋วพั้นกันนาพั้นกันเนี่ยจีมาเปลี่ยนยุงตั๋วพั้นกันนาคันกันมีกาจีกาไม่ใช่ลุแต่แม้ปะเลยุงอะมาพั้นปุรุเปลี่ยนปุรุไม่เอาอยู่ปิ๋ยเปลี่ยนตั๋วไล่ตั๋วอะดิลุมาล้ําบ่ยาวลุจองลุอุโจจีกาเสียตั๋วสกายีคลีนี่เนี่ยกุญญาวาละอะมันก็เสียเดมาจีกุญญาเสียเสีย တော့မှာလက်ခံလိုက်တာအဲ့ဒီခလေးတရာသူများပါတာအမှန်တော့ဒီရဲထဲမှာဒီအခုနဲ့ဆက်ဆိတ်တဲ့ထားတာဒါတော့ကြရမှာလူ၂၀ဆိတ်လို့ဆောင်းဆောင်လေးနေရတယ်နော်အခုဒီရဲထဲမှာသူကကိုယ်တဲ့ဖြစ်သွားတာကဒီမှာတန်ယုံလာတဲ့သူကလူစုလူဝင်တဲ့ဒီလက်မခံရဘူးအဲ့တော့ဒီလိုဒီလိုဒီမားတွေကိုဒီမှာနေရာလေးချိန်ချိန်လေးလို့ဒီမှာထားရပါတော့သူကအဲ့ဒါကိုဘင်းတို့တော့ငါတို့အမှုမလုပ်ဘူးငါတို့ခေါ်သွားမယ 变破的，这个变的路就都变破的，啊，都老，这个变的路的，我来说特别破的呢。现在变下来路的，都是不像下来的，都是阿里山大嘛，差不多过年的嘛，现在都变下都变不了多，都老老的，你看，哎，这。
就那过年的嘛咯 ，AC 个呀个，全是有的个，哎呀，打的球个，啥点也撇撇几个大家，第六一个也进步，你妈等用啊，你那边个也比，年里白嘛咯，有呢，阿那外年呢，比来木家个来说比乌干尼个是话嘞。
那都是那个爷爷骂他路的，那都有人骂他路说都在求这个，钱有哪有，到我那国王里，但用对我的，但用拉大来着，都但用呢，乌爷爷用呢，但买几个乌爷爷呢，叫都爷爷们呢，他对于可能个心里嘛比的，比的看见了，就那都我，你跟爷爷自己那么老板的路，他苦老老些，就那爱心要命了，他们底下一个苦劳那么求劳。
AC မြန်မာလူသမားကူညီဖွဲ့ဟာထိုင်းနိုင်ငံအတွင်းမှာဒုက္ခရောက်နေတဲ့မြန်မာလူသမားတွေကိုကူညီဆောက်ရှောက်မှုပေးနေတဲ့လူလူအခြေပြုအလုံသမားအဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီကိဟာမှာတော့လုပ်ငန်းခွင်မှာထိခိုက်ဒဏ်ရာရလို့အမှုရင်ဆိုင်ရသူတွေလူဝါကနှိမ့်နာကြေးရဖို့စောင့်နေသူတွေကိုလက်ခံဆောက်ရှောက်မှုပေးနေတာပါဒါပေမဲ့ထိုင်းနိုင်ငံထဲမှာတရားဝင်မှတ်ပုံတင်ထားတဲ့အဖွဲ့အစည်းမဟုတ်တာကြောင့်နားလည်မှုနဲ့ပဲမြို့နယ်အာဏာပိုင်တွေကဖွင့်ပြပေးထားခဲ့ပါတယ်ဒါပေမဲ့တစ်နှစ်မှာ၁၀ကြိမ်တက်မနေစစ်ဆေးမှုတွေခံရပြီးအခုလိုမျိုးကိုဗစ် -19 ရေပေါ်ကာလမှာတော့အလုတ်ပြုတ်ပြီးနေရပြန်မရတဲ့တရားမဝင်မြန်မာနိုင်ငံသား30ကျော်ကိုလက်ခံထားပေးပြီးတဲ့နောက်အခုလိုမျိုးပြဿနာတွေကိုကြုံရတာပါ AAC မြန်မာလူ့သမားကူညီရေးအဖွဲ့ဟာတည်ထောင်ထားတဲ့၅နှစ်တာကာလအတွင်းမှာအလုတ်သမားတောင်းကနန်းလောက်ကိုအကူအညီပေးခဲ့ပြီးလူ့သမားရေ ဒီနေ့ကိစ္စတွေမှာနိနာကြီးရဖို့အခုညီပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်အလုပ်ပြုတ်ပြီးနိနာကြီးရဖို့အမှုရင်ဆိုင်နေရတဲ့အလုပ်သမားတွေကိုယာယီအခုညီပေးနေတဲ့လုပ်ငန်းတွေကိုလည်းလှုပ်ဆောင်နေတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီကိဟာကိုလည်းပတ်ဖို့အတွက်မြန်မာလုပ်သမားတွေကပဲအလူငွေထည့်ဝင်ကူညီနေကြတာဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနေစပ်ကနေသတင်းပေးပို့နေတာပါ
American Tanya Radio Net Yomiyanya Assistant Ego, American Pidansu, Washington DC, Murogani, Tolin Benibale, American Pidansu, COVID 19 Yoga, Kusep Yam Pamu, Yibo Chini Jow, COA Radio Net Yotan Assistant Ego, Yai Pongzan Piang Tolin Benibale, Radio Assistant Ego, Manet Chanaigani, Kunanai, Etine, Nya Kunaigani, Senai, Chi Chini Mabe, Tolin Benibale, Yomiyanya Assistant Egoro, Nizin, Nya Kunanaigani, Kunanai Gueti, Poman set the tolling penny body. VOA tolling the dego, radio net, Joru Slano again, VOA Facebook Samina Male, Nasty Tissue Nanya Barakina.
A good happy, Nema is swimming at a season go, Nas and Nagi, Jamaican with the top. မနက်ကမှနောက်ဆုံးရှာဖွေတွေ့ရှိခဲ့တဲ့လင်းလုံမျိုးစိတ်ဖြစ်ချက်မျိုးကဗိုင်းရပ်စ်ဖြစ်တာဒုဗိုလ်ကူးစက်ရောဂါပိနေတဲ့အခြေအနေမရှိသေးဘူးလို့မြန်မာတောရိုင်းတရိစံတွေကလည်းဒုဗိုလ်ကူးစက်တဲ့ရောဂါတွေအကြောင်းလေ့လာနေတယ်ဒေါက်တာအောင်တန်းတိုးကပြောပါတယ်လင်းလုံနဲ့တခြားတောရိုင်းသတ္တဝါတွေမှာတွေ့ရသေးရှိတဲ့ဗိုင်းရပ်စ်တွေနဲ့လက်ရှိကမ္ဘာတစ်လောကူးစက်ပြန့်နေတဲ့ကိ ြပေးတဲ့အတွက်ပထမဆုံးဒေါက်တာအောင်တန်းတို့ကဒီတောရင်တရိတ်ဆန်နေကနေပြီးတော့လူတွေကိုအဓိကကူးစက်တတ်တဲ့ယောဂါတွေအကြောင်းလေးလေ့လာနေတယ်လို့ဆိုတော့နိအခုအဲ့ဒီမှာဟိုဗိုင်းရပ်စ်ပေါ့နော်ဟိုဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပြအခုဆိုရင်တစ်ကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ် COVID-19 ယောဂါဖြစ်နေတယ်ဖြစ်နေတော့လူတွေကကိုရိုနာဗိုင်းရပ်စ်ဆိုတာဘာလဲဆိုတာပထမဆုံးသိချင်ပါတယ်အဲ့တော့ပထမဆုံးကိုရိုနာဗိုင်းရပ်စ်အကြောင်းလေးကိုပြောပြပေးပါ။ဟ
ိုကိုရိုနာဗိုင်းရပ်စ်ကတော့အရင်ထဲကပြန့်နေတဲ့ဗိုင်းရပ်စ်ပါ။လူတွေနဲ့မဟုတ်ဘူးတွေ့ဆန်နေမှာလည်းပြန့်နေ။ဒီကိုရိုနာဗိုင်းရပ်စ်ဆိုရင်အဓိကဝက်တို့အကြောင်းတို့မှာဖြစ်နေတာကြားပြီ။ကိုရိုနာဗိုင်းရပ်စ်ဆိုတာကိုရိုနာဗိုင်းရပ်စ်ရဲ့အဓိပ္ပာယ်ကပေါ်တော့သူက Crown Virus သူကသူ့ရဲ့အပြင်ဘက်မှာဒီစူးကျွန်လေးလိုနဲ့ဟိုဒူးရင်းသီးလိုစူးကျွန်လေးအများကြီးရှိတယ်။အဲဒီစူးကျွန်လေးနဲ့မှလူတွေမှာရှိရဒီ ACE2 receptor ဒီကျွန်တော်နှာခေါင်းလေးဒီအဆုတ်တွေမှာရှိရဒီ cell ကျွန်တော်ရဲ့ cell ပေါ်မှာရှိရ receptor လေးနဲ့သွားချိတ်ပြီးမှသူကလူတွေရဲ့ခန္ဓာကိုယ်ထဲကိုဝင်ပြီးတော့ဟိုပြန့်ပွားနိုင်တယ်ပေါ့နော်။ဆိုတော့ဒီ receptor လေးကအရေးကြီးပါတယ်ခင်ဗျာ။ဒီ spike protein receptor လေး
ဟုတ်တယ်သူရဲ့လက်ကလေးတွေပေါ့နော
်ဟုတ်သူရဲ့လက်ကလေးတွေပေါ့ဒီကိုရိုနာဗိုင်းရပ်စ်တွေဆိုရင်ကျွန်တော်ဒီမှာပုံထဲမှာပြတာလို့ဒီမှာ alpha beta gamma ပြောဆောင်ရှိပါတယ်ဒီကျွန်တော်နဲ့ဆက်ဆက်တဲ့အဲ what the ကြက်တွေမှာဆိုလဲဒီယောဂါတွေဖြစ်နေတာပါပြီးတော့အခုကျွန်တော်အခုဖြစ်နေတဲ့ covid-19 ကကြာတော့ beta corona virus မျိုးစားလဲရပါဒီ alpha corona virus ကကြာအရင်ထဲကရိုးရိုးရိုးရိုးတုတ်ကွေးလိုပုံစံဖြစ်နေရည်လည်းရှိရဲအဲ့ဒီမှာမှဗီဒီယိုကိုရိုနာဗိုင်းရပ်စ်အရင်တုန်းကဖြစ်ဘူးပဲ SARS ရှိရဲ SARS ကကြာ2003ကဖြစ်ခဲ့ပြီးတော့ MERS ဆိုပြီးတော့ဒီကလောကနေတဆင်ဖြစ်တဲ့အဲ2012တကုန်းကပေါ့နော်ဒီ2019ကကြာတော့အခုကျွန်တော်မသေးကြသေးရတော့လင်းနိုးကနေလာရလို့ကတော့အဓိကဖြစ်နိုင်တယ်ဒါလင်းနိုးမှာဒီ COVID ကိုရိုနာဗိုင်းရပ်စ်ဆိုတာတွေ့ရတယ်ဒါပေမဲ့လင်းနိုးကနေတဆင်ကြာကံတတဝါ reservoir တတဝါရှိ ਉ မယ်အဲ့တတဝါကတော့ဟိုဘာဖြစ်မလဲကျွန်တော်မသိသေးပါဘူးအဲ့ဒါလေးလာစမ်းသပ်နေအောင်ပါပဲခင်ဗျဆိုတော့ဟိုကိုရိုနာဗိုင်းရပ်စ်အနေနဲ့ကသူနေက alpha beta gamma delta ဆိုပြီးမျိုးစုံရှိရယ်ကျွန်တော်ခုနပြောတာအဓိကကိုရိုနာဗိုင်းရပ်စ်အနေနဲ့ကလင်းနိုးရယ်ငှက်ကြယ်ရနေဒီယောဂါကြီးပြန်ပွားရယ်အခုကျွန်တော်yes အဓိကဆက်သွယ်ရတော့ alpha နဲ့ beta corona virus တွေပါဒီလင်းနိုးကနေဒီတဆင့်ဈာခံသတ္တဝါတစ်ခုခုရှိ ਉ မယ်အဲ့ဒါနေလူတွေစီကူးလာပါတယ်အဲလူတွေမှမဟုတ်ပါဘူးကျွန်တော်တို့เนี่ยအစမျိုးနည်းဆက်ဒီမြောက်ဒီပိုင်းကိုလည်းဒီယောဂါကူးဆက်ပြန်ပွားနိုင်တယ်ပေါ့နော်ဒီအခုကျွန်တော်တို့အခုတွေ့နေတဲ့ corona virus ကဒီသင်္ခွေကြံပန်ဂိုလင်မှာတွေ့ရတဲ့ corona virus နဲ့ကတော်တော်ဆင်ပါတယ်အဲဒါပေမဲ့ဒီပန်ဂိုလင်က တင်ကိုချက်ကိုစားလို့ကျွန်တော်ဖြစ်လာဆိုတော့တားမပြောနိုင်သေးပါဘူးဒီငွေမာတွေ့ရဲ့ကိုရိုနာဗိုင်းရပ်အာလင်းတို့ကနေတဆင့်ကူလာနိုင်တဲ့ဟာပေါ့နော်ဟိုတခြားလင်းတို့ကနေတဆင့်ကူတာအယ်ဖာနဲ့ဘီတာမှာကူရဲဒီအကူဘီတာဟာမှာကြတော့လင်းတို့ကနေတဆင့်ဂျာကန်နေရှိမယ်အဲဂျာကန်နေမှာမှလူရင်မဟုတ်ပါဘူးဒီကနေသူကတခြားဂျာကန်တတဝါရဲလည်းရှိတယ်ကျွန်တော်အခုဆိုရင်ဘလို့ပြောနေကြလဲဆိုတော့ဟိုတချို့ကကျတော့တင်းခွေချက်ကဂျာကန်နေဖြစ်နိုင်တယ်လို့ပြောရဲအဓိကအဲ့ဒါပြောရရင်ရွေးချက်ကတင်းခွေချက်မှာတွေ့ရဲကိုရိုနာဗိုင်းရပ်စ်ကအခုတွေ့ရဲကိုဗစ် -19 နဲ့ဆိုရင်သူကဂျင်းလုံးလေပေါ်မှာဆိုရင်96ရာခိုင်နှုန်းထိဆင်းတယ်ဒါပေမဲ့အဲ့ဒါပန်ဂိုလင်ဗိုင်းရပ်စ်လားဆိုတော့လေအဲ့ဒါတအံ့မပြောနိုင်သေးဘူးကျွန်တော်ငွေမှာတွေ့ရဲဒီကိုရိုနာဗိုင်းရပ်စ်ကလည်းအခုလူရဲ့ covid 19 နဲ့လည်းဆင်းတယ်ဒါပေမဲ့ဆင်တာပဲရှိသေးတယ်။မွေရနဲ့တဆင့်ဂျာခန်နဲ့လာပြီးကူးရလို့ပြောလို့မရတဲ့ပါဘူး။အဲကျွန်တော်တို့ဒီမှာဒီ site ထဲမှာပြထားတဲ့ဒီ bad covid ဒီဟာကကျတော့96ရာခိုင်နှုန်းဟောင်းတူပဲ။ဒါပေမဲ့ကျွန်တော်တို့မှာအခုဖြစ်နေတဲ့ covid 19 ရောဂါနဲ့ကCOVID-19 ရောဂါလားဆိုတော့မဟုတ်သေးပါဘူး။ဒီဟာကတော့တခြားနိုင်ငံမှာတွေ့ဘူးရဲ့ဒီကိုရိုနာဗိုင်းရပ်စ်အမျိုးအစားပါ
။ဆိုတော့ဒီအခုဒီလင်းတော့မှတွေ့ရတဲ့ဥစ္စာနဲ့အခုပေါ့နော် COVID-19 ဖြစ်နေတာနဲ့တိတ်မတူသေးဘူးပေါ့။တူတယ်လို့မပြောနိုင်ဘူး
။ 96% အနည်းဆုံးတူရဲ့ 96% ဒီ bad COVID RATG I3 ကကြတော့ဟို 96% တူရဲ့ဒါပေမဲ့ဒီကောင်းမဲလားဆိုတော့ဒီကောင်ပဲမဟုတ်သေးဘူ
း။ဒါရိုက်ပြောလို့မရသေးဘ
ူး။မရသေးဘူး။ဟု
တ်။ဒီကိုရိုနာဗိုင်းရပ်စ်ကြီးပေါ့နော်။ဆောစောလင်းလို့မှတွေ့တယ်လို့ပြောတာ။လင်းလို့မှမြန်မာနိုင်ငံမှာလည်းမျိုးစိတ်တစ်6ခုတွေ့ရလို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါဦး
။ဟုတ်။ပြောရရင် project အကြောင်းပြောရရင် तू က predict project ပေါ့နော်။ predict ဆိုရဲ့အဓိပ္ပာယ်က तू ကယောဂအသစ်တွေကိုကြိုတင်ခန့်မှန်းတာ။အဓိက American အစိုးရက funding လုပ်ပေးတဲ့ project ပါ။ तू က2015ကနေစရဲဒီ2019မှာဟို20ချီပေါ်တော့9နှစ်တာကာလလုပ်တယ်ခင်ဗျအဲ့မှာရှာဖွေရာတော့ဖအံကဂူရီရယ်ရန်ကုန်ကလော်ကားမှာပါဒီရန်ကုန်ဖအံကဂူရီကိုအဓိကတွေ့ရတော့ဖအံကဂူရီမှာဗိုင်းရပ်စ်အသစ်တွေတွေ့ပါတယ်ခင်ဗျဒီဗိုင်းရပ်စ်အသစ်တွေက6မျိုးအားကြတော့ဟိုမြန်မာပြည်နေနဲ့ဟောကမ္ဘာနေနဲ့ဟော first time တွေ့ရလောကကပါပေါ်မှာ first time တို့ရာကိုရိုနာဗိုင်းရပ်စ်၄မျိုးပါနောက်ထပ်၂မျိုးကတော့တခြားနိုင်ငံတွေမှာတွေ့ထားဘူးသားပါဆိုတော့စုစုပေါင်း6ခုပါခင်ဗျ။ဟ
ဲ့အဲစုစုအဲ6ခုဒီအသက်တွေ့ရဲ့6ခုတွေကပေါ့နော်ဒီလူတွေတက်ကိုအန္တရာယ်ရှိနိုင်တဲ့ဗိုင်းရပ်စ်မျိုးများပါပါလိုက်တယ်မှာ
အခုကျွန်တော်တို့6ခုလုံးကိုဟိုစမ်းကြည့်ရဲကျွန်တော် level လေးစစ်တယ်ကျွန်တော်တို့တခြားစမ်းသပ်မှုတွေကြီးရဲ့အချိန်မှာလောလောဆယ်ရောဒီ6ခုလုံးကတော့လူတွေကိုအခုလောလောဆယ်အချိန်မှာတော့ကူးဆက်နိုင်တဲ့ယောဂပေးနိုင်တဲ့အချိန်တွေရောမရှိသေးပါဘူး။ဟိုဒီယောဂဆက်တဲ့ကျွန်တော်တို့ခုနပြောတဲ့ project လုပ်တဲ့အချိန်မှာတွိဆန်တောအန်တွိဆန်တွေကိုပဲအကောင့်ဒီ sample ဆက်တာမဟုတ်ပါဘူးခင်ဗျ။အဲကျွန်တော်တို့လူတွေကိုလည်းဆက်တယ်။အဲဥမာဖမ်းမှာဆိုရင်ဒီလင်းလို့ကူဆိုရှိရဲအမှတန်းချီလောက်တဲ့ဒီလင်းလို့ရှိရဲအမှအဲ့လင်းတို့ကူတဲ့ကိုဝင်ပြီးတော့ချီချုံတဲ့အလုပ်သမားတွေလည်းရှိတယ်။သူရဲ့သူ့ကွန်လည်းဆိုလို့သူ့မိသားစုကိုလည်းဆက်တယ်။ဆက်တဲ့အချိန်မှာဒီကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာမတွေ့ဘူး။သူပြီးခဲ့နှစ်ကဖျားဘူးလားဆိုတော့ဖျားဘူးရဲ့။ဒါပေမဲ့ရိုးရိုးတုတ်ကိုရောဂါနဲ့ဖျားဘူးပါပဲတွေ့ရှိပါခင်ဗျ
။ဆိုတော့ဒီကိုရိုနာဗိုင်းရပ်စ်ကဒီတရိတ်ဆန်နေရနေပြီးတော့တောရင်တရိတ်ဆန်နေရနေလူကိုလည်းကူးနိုင်တယ်ပေါ့နော်။ဆိုတော့ဒါနဲ့ပတ်သက်ပြီးတော့နော်မြန်မာနိုင်ငံမှာလည်းဒီတောရင်တရိတ်ဆန်နေနဲ့ထိတွေ့နေတဲ့လူတွေအများကြီးပေါ့နော်။အခုတတိလည်းအစာအတောက်တွေကိုဒီ alive ပေါ့နော်။အသက်ရှင်ရဲ့အကောင်တွေကိုရောင်းချနေတာတွေလည်းတောက်တမြတ်တာဘာမှမရှိပါဘူး။ဆိုတော့ဒီရဲ့အန္တရာယ်လေးနည်းနည်းပြုတ်ပြပေးပါဘလောက်ဆိုးရင်စရာကောင်းသလဲပေါ့နော်
။ဒီအဓိကစားရတဲ့အဓိကတချို့မြန်မာနိုင်ငံမှာဒေသတော်တော်များများတချို့နေရာကြီးကြတော့ဟိုပုံမှန်ကျွန်တော်တို့ချက်တွေဝက်တွေရဖို့ရှားတာတစ်ပိုင်းအဲပြီးတော့တချို့ကြတော့ဟိုမီယိုဖလာရောဝါနာရောစားတာတစ်ပိုင်းအဲ့မှာဘာဖြစ်နိုင်လဲဆိုတော့အခုကျွန်တော်တို့ဗိုင်းရပ်စ်တွေဖြစ်လာတဲ့တောက်လျှောက်ကဟို 9ရက်ဆိုတာ ਨੇ ယောဂအကြီးထားဖြစ်မှာမဟုတ်ဘူးဟိုနေရာရဲ့အချိန်ရဲ့ဈာခံနေအကုန်လုံး right time right place right person အလုံးစုံညီဝါမပဲယောဂကလို့ဟို virus ကပုံစံပြောင်းပြီး mutate ဖြစ်ပြီးတော့တကယ်အခုလိုကတ်ယောဂဖြစ်လာနိုင်တာပါဆိုတော့အဓိကစားတောက်ရုံနဲ့လည်းမဖြစ်နိုင်တယ်ကျွန်တော်ကဘာပါစားတောက်တောက်တားအောင်နဲ့လည်းမရသေးဘူးခင်ဗျာကျွန်တော်အနေနဲ့ဒီ ecosystem ဒီဒေယစနစ်တွေကိုလည်းထိန်းသိမ်းဖို့လိုတယ်ဒေယဒေယစနစ်တွေထိန်းသိမ်းမှဥပမာဒေါကံဒေါထဲမှာနေပြီးတော့လူတွေကလူတွေဘက်ချမ်းမှာနေမယ်မဟုတ်ရင်ဒေါကံကနေလူတွေဘက်ကိုယောဂရေး spill over ပေါ့နော်ယောဂရေးဒီကူးတန်းလာနိုင်တာလာနိုင်ပါရဲ့ခင်ဗျာ
ဆရာအများကြီးတတိထားမှာပေါ့နော်
ထားမယ်ဟုတ်
ဆောစားဒီလူတွေကူးဖို့လို့တဆင့်ဆင့်ပြောင်းလာတယ်ဆိုတာနည်းနည်းလေးရှင်းပြပေးပါဘယ်လိုမျိုးဒီကိုရိုနာဗိုင်းရပ်စ်ကဘယ်လိုမျိုးကူးလာနေလဲဆိုတာ
အခုလောလောဆယ်ကျွန်တော်ကိုရိုနာဗိုင်းရပ်စ်ဒီကိုရိုနာဗိုင်းရပ်စ်အရှိမဖြစ်တဲ့ SARS ဆိုမာဆိုတာကျွန်တော်မင်းတို့ဝင်မှာငကိုတွေကတိုးစီမှာဗိုင်းရပ်စ်မျိုးစုံရှိပြီလားကိုရိုနာဗိုင်းရပ်စ်အပြင်တခြားဗိုင်းရပ်စ်တွေလည်းရှိဦးမယ်ဒါပေမဲ့တိုးအနေနဲ့ကတိုးကိုတိုးယောဂါမဖြစ်ဘူးဒါပေမဲ့လင်းနိုးဝေးကိုဖမ်းပြီးတော့ဟိုကျွန်တော်တောကောင်ရောင်းတဲ့နေရာကြီးရှိတဲ့အချိန်မှာလင်းနိုးရဲ့အပြင်တခြားတောကောင်တွေရှိမယ်အဲဒီအရင်စားစိတ်ဆာမှာဆိုရင်သူကလင်းနိုးရဲ့ကြောင်ကတိုးရဲ့ကိုထားတယ်အဲ့မှာလင်းနိုးရဲ့ဘယ်လိုဖြစ်လဲဆိုတော့ပုံမှန်အချိန်မှာယောဂရေကိုဟိုမပြန့်ပွားနိုင်တဲ့ဆိုပေမဲ့သူကလောင်ရင်ထဲမှာလောင်ကျောက်ထဲမှာထားတဲ့အချိန်ကသူက stress အရင်ဖြစ်တော့ stress ဖြစ်တဲ့အချိန်ကျမှ virus တွေကတခြားလူတွေစီကူရောကူရဲ့အချိန်မှာမှအမှကြောင်ကရိုနာထားမိကြောင်ကရိုစီကူရောအမှကြောင်ကရိုမှာလည်းအဲသူ့ရဲ့ဟို biology system ရှိမယ်အဲအနေတစ်ဆင့်မှဟိုတိုက်ထုတ်နိုင်တာလည်းရှိမယ်မတိုက်ထုတ်နိုင်တာလည်းရှိမယ်အမှဖြားနေတဲ့အဲကြောင်ကရိုကိုကျွန်တော်ကစားမိရဲ့အချိန်မှာကျွန်တော်စားရောတာစားရတာပါဆိုတော့သူကပုံမှန်ကိုရိုနာဗိုင်းရပ်စ်ရှိနေတာကနေဥမာလင်းတို့စားရင်ကျွန်တော်တန်းဖြစ်မလားဆိုတော့ဖြစ်ချင်လည်းဖြစ်မယ်မဖြစ်ချင်လည်းမဖြစ်ဘူးကျွန်တော်ခုနပြောလို့ right time right place right person ဆိုရဲလို့ဟို combination အကုန်လိုပါတယ
်ဆိုတော့ဒီလိုမျိုးယောဂအခုတကဘာလုံးကြောင်နေရတဲ့ဒီကိုရိုနာဗိုင်းရပ်စ်ယောဂပေါ့နော်မကူးဆန့်အောင်အဓိကဘယ်လိုလုပ်အောင်လဲပြောပြပေးပ
ါဟုတ်ကျွန်တော် COVID-19 အနေနဲ့ကကျွန်တော်ယောဂဆိုတာစာမဖြစ်လားနေပြောရရင်ဆိုရင်ဒီယောဂကြီးမဖြစ်အောင်ကျွန်တော်ဟိုလူတိုင်းအနေနဲ့ကအဲခေဟာစနစ်ကိုဟိုထိန်းသိမ်းဖို့ကျွန်တော်အစိုးရအနေနဲ့ရောကျွန်တော်ပြည်သူလူထုအနေနဲ့ရောအကူအညီဝိုင်းဝန်းကူညီဖို့ဆိုပါတယ်ဒါမှအခုကိုရိုနာဗိုင်းရပ်စ်ကကျွန်တော်ဗက်ဆင်းထွက်လာပြီးပြီးွားရဆိုပေမဲ့ကျွန်တော်ပြီးခဲ့တဲ့ဆယ်စုနှစ်အခု20ကိုပြန်ကြည့်မယ်ဆိုရင်ကျွန်တော်ဒီယောဂအသစ်အသစ်တွေကထပ်ထွက်လာနေဒီခေဟာစနစ်ပျက်စီးမှုဟိုဒေါကောင်စားသုံးမှုဒီလိုမျိုးစုံကနေကျွန်တော်ယောဂအသစ်တွေကထပ်ထွက်လာတဲ့အတွက်ဒီခေတ်ဆက်မြက်ကိုအဓိကထိန်းသိမ်းဖို့လိုပါလိမ့်မယ်။ဟုတ
်ကဲ့။ကျေးဇူးများကြီးပါတ
ယ်ဒေါက်တာ။ဟုတ်ကဲ့
။မင်္ဂလာပါရှင်။ဦးစီးသူအောင်မြင့်ရဲ့ဒီရင်တရင်သုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။2020နိုဝင်ဘာအထွေထွေရွေးကောက်ပွဲဘလို့ပုံစံမျိုးဖြစ်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရှင
်။အခုဆိုရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေလာမယ့်နိုဝင်ဘာလအတွင်းအထွေထွေရွေးကောက်ပွဲကျင်းပပေးမယ်လို့ထုတ်ဖော်ပြောဆိုလိုက်ပါပြီ။ဒါပေမဲ့ဘယ်နေ့ဘယ်ရက်ကျင်းပမလဲဆိုတာကတော့တိတိကျကျမကြေညာသေးပါဘူး။ကော်မရှင်တာဝန်ရှိသူတွေပြောဆိုချက်အရရွေးကောက်ပွဲကျင်းပမယ့်နေ့ရက်အတိအကျကို2010တုန်းက3လနီးပါးအလိုမှာကြေညာခဲ့ပြီး2015ခုနှစ်မှာတော့4လကြိုပြီးကြေညာခဲ့တဲ့အကြောင်းအခုလည်းအဲ့လိုမပြောင်းလဲကြေညာမှာဖြစ်ကြောင်းပြောဆိုထားပါတယ်။အခုဆိုရင်နိုမာလာရောက်ဖို့9လလောက်လိုနေသေးတာမို့ကော်မရှင်ကနေရွေးကောက်ပွဲကျင်းပမယ့်ရက်အတိအကျကြေညာတာဟာ2020ဇူလိုင်လအတွင်းဖြစ်နိုင်လိမ့်မယ်လို့ခံမှန်းရပါတယ်။အရင်ဆက်အနာရှင်တွေကျင်းပပေးခဲ့တဲ့2020ရွေးကောက်ပွဲကနေစတွေ့ရင်လာမယ့်ရွေးကောက်ပွဲဟာတတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲဖြစ်မှာပါ။နိုင်ငံရေးပါတီတွေရောပြည်သူတွေကပါစိတ်ဝင်စားနေကြတဲ့လာမယ့်ရွေးကောက်ပွဲဟာရှေ့မှာနှစ်ကြိမ်ကျင်းပပြီးခဲ့တဲ့ရွေးကောက်ပွဲတွေနဲ့ဘာတွေကွာခြားချက်ထူးခြားချက်တွေရှိမလဲ။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲရောဖြစ်နိုင်မလားဆိုတာခုတစ်ပတ်လေ့လာတင်ပြသွားပါမယ်။
မြန်မာနိုင်ငံအတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုရင်ဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်ရွေးကောက်ပွဲဥပဒေရွေးကောက်ပွဲကော်မရှင်ဆိုတာတွေဟာအရေးကြီးပါတယ်2008ဖွဲ့စည်းပုံခြေခံဥပဒေအရလွတ်တော်ရဲရောက်မဲ့ကိုယ်စားလှယ်၄ပုံတစ်ပုံကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်ကြံ၄ပုံ၃ပုံကိုပဲရွေးကောက်ပွဲကျင်းပပြီးရွေးချယ်ရမယ်လို့ပြဋ္ဌာန်းထားတဲ့အတွက်တရားမျှတမှုမရှိနိုင်ဘူးဆိုတာပေါ်လွင်ပြီးတာပါရွေးကောက်ပွဲဥပဒေမှာလည်းအားနည်းချက်တွေအများကြီးရှိနေသေးပါကော်မရှင်ဟာနိုင်ငံရေးပါတီတွေကြားရွေးကောက်ပွဲမှာတရားမျှတတာနဲ့ရှင်းပြနိုင်အောင်ဒိုင်းသပွဲဆောင်ရွက်ပေးရမှာလို့ဖြစ်တဲ့ပေမဲ့ဥပဒေထဲမှာတော့နိုင်ငံရေးပါတီတွေအားလုံးရဲ့အထက်မှာရှိနေတဲ့ဘယ်နိုင်ငံရေးပါတီကိုမဆိုဖြတ်သိမ်းခွင့်အာဏာရရှိထားတဲ့အထက်အာဏာပိုင်အဖွဲ့အစည်းတစ်ခုတစ်ဖွဲ့ပြဋ္ဌာန်းထားလို့ပါပဲတည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်ရင်လည်းသမရအနေနဲ့သူကထင်ပေါ်ကျော်ကြားသည့်ဂုဏ်သတင်းရှိသောပုဂ္ဂိုလ်အဖြစ်ယူဆရဲဆိုုံနဲ့ဥက္ကဋ္ဌကိုရောအဖွဲ့ဝင်တွေကိုပါခန့်အပ်နိုင်တယ်လို့ဖွဲ့စည်းပုံမှန်ကိုအတိအလင်းပြဋ္ဌာန်းထားတာကြောင့်တရားမျှတတဲ့ဗတ်မလိုက်တဲ့ပုဂ္ဂိုလ်တွေအဖြစ်နိုင်ငံရေးပါတီအများစုကယုံကြည်ဖို့ခက်ခဲစေပါတယ်။အရင်ကော်မရှင်ဥက္ကဋ္ဌနှစ်ယောက်စလုံးဟာစစ်ဘိုလ်ချုပ်ဟောင်းတွေဖြစ်ခဲ့ပြီးလက်ရှိကော်မရှင်ဥက္ကဋ္ဌကတော့အရက်သားပညာရှင်ဖြစ်နေလို့ပါပဲ
။ရွေးကောက်ပွဲနဲ့ပတ်သက်ရင်လက်ရှိကော်မရှင်လက်ထက်ကြမှာလုတ်ခဲ့တဲ့ပြုပြင်ပြောင်းလဲမှုတချို့တော့ရှိပါတယ်။အဲ့ဒါတွေကတော့တပ်မတော်သားနဲ့မိသားစုဝင်တွေမဲပေးရမယ့်မဲယုံတွေကိုငကိုတက်တွင်းမှာထားရကနေလာမဲ့ရွေးကောက်ပွဲမှာတပ်ပြင်ပထုတ်ပြီးမဲပေးစေမယ့်ကိစ္စပါ။ရှေ့ရွေးကောက်ပွဲနှစ်ခုမှာတပ်မတော်သားတွေနဲ့မိသားစုဝင်တွေကိုတက်တွင်းမဲယုံတွေမှာပဲမဲပေးစေတဲ့ကိစ္စပြဿနာအများကြီးပေါ်ခဲ့ပါတယ်။အခုလာမဲ့ရွေးကောက်ပွဲမှာတော့တပ်မတော်သားတွေမိသားစုဝင်တွေရဲ့မဲပေးပိုင်ခွင့်ရှိသူစီရင်တိတိကျကျပြုစုနိုင်တာကြိုတင်မဲပေးမယ်ဆိုလဲတိတိကျကျမှန်မှန်ကန်ကန်မဲပေးနိုင်အောင်ဆောင်ရွက်တာဘလို့ဖိအားမျိုးမှမရှိပဲတပ်ပြင်ပမဲယုံတွေမှာလွလွလပ်မဲပေးနိုင်မှာမဲယုံနဲ့မဲပေးပုံကိုနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေရွေးကောက်ပွဲစောင့်ကြည့်သူတွေလေးလာစောင့်ကြည့်နိုင်မှာစတဲ့အကျိုးကျေးဇူးတွေရလာနိုင်လို့ပုံပြီးမျှတတဲ့ရွေးကောက်ပွဲဖြစ်လာအောင်အထောက်အကူပြုနိုင်ပါတယ်လွတ်တော်ရင်းထောက်ခံမှုနဲ့နောက်ထပ်ပြင်လိုက်တဲ့နည်းဥပဒေတစ်ခုကတော့လူတယောက်ဟာနေမြေဒေသတစ်ခုခုမှာရက်ပေါင်း90ဇက်တိုက်နေရင်အဲ့ဒီမဲဆန္ဒနေမြေတွေမှာမဲပေးနိုင်မဲ့ကိစ္စပါ။ငကိုတုံးကတော့ရက်ပေါင်း180ဇက်တိုက်နေမှမဲပေးခွင့်ရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းသားနိုင်ငံရေးပါတီတွေကသဘောမချကြပါဘူး။ဒေသကမဟုတ်သူတွေအနေနဲ့ရက်ပေါင်း90နေုံနဲ့မဲပေးပိုင်ခွင့်ရသွားတာဟာသူတို့တိုင်းသားမဲဆန္ဒနေမြေတွေကမဲရက်လက်အချိုးအစားပြောင်းလဲသွားစေနိုင်တယ်ဆိုပြီးယူဆလို့ဖြစ်ပါတယ်။
တကယ်တော့ရွေးကောက်ပွဲဥပဒေအရကိုမဲဆန္ဒနယ်မြေမှာကိုမနေပဲအဝေးတနေရာရောက်နေသူတွေအနေနဲ့အဝေးရောက်မဲပေးခွင့်စနစ်ဟာရှုပ်ထွေးပြီးအဆင့်လဲအလွန်များပါတယ်။ဒါကြောင့်ရှေ့ရွေးကောက်ပွဲနှစ်ကြိမ်မှာအဝေးရောက်ပြည်သူများပေမဲ့အဝေးရောက်မဲပေးသူရာခိုင်နှုန်းကတော့အလွန်နည်းခဲ့ပါတယ်။အဲ့ဒီရှုထောင့်ကကြည့်ရင်တော့နေရာတစ်ခုမှာရက်90နေခဲ့သူတွေကိုမဲပေးခွင့်ပြုလိုက်ခြင်းအပြင်မဲပေးမဲ့သူအရေအတွက်တိုးပွားလာနိုင်ပြီးမဲပေးခွင့်ဆုံးရှုံးသူနှဲသွားနိုင်စရာအကြောင်းရှိပါတယ်။လက်ရှိကော်မရှင်ရဲ့နောက်ထပ်ကြိုးပမ်းမှုတစ်ခုကတော့တိပရောက်နေသူတွေမဲပေးခွင့်မဆုံးရှုံးအောင်စီစဉ်ဆောင်ရွက်နေမှုပါ။အားလုံးသိကြတဲ့အတိုင်းတန်းနဲ့ချီတဲ့မြန်မာနိုင်ငံသားတွေနိုင်ငံသားထွက်အလုပ်လုပ်ကြပါတယ်။တရားဝင်သွားသူတွေရှိတယ်လို့တရားမဝင်သွားရောက်အလုပ်လုပ်နေသူတွေလည်းရှိပါတယ်။နမူနာအားဖြင့်ထိုင်းနိုင်ငံမှာသွားပြီးအလုပ်လုပ်နေသူတန်းနဲ့ချီရှိနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲကိုပြန်ကြည့်လိုက်ရင်ထိုင်းနိုင်ငံကနေကြိုတင်မဲပေးသူ600ကျော်လောက်ပဲရှိခဲ့ပြီးတန်းနဲ့ချီတဲ့ပြည်သူတွေမဲပေးခွင့်ဆုံးရှုံးခဲ့တာပါ။ဒီအတွက်လက်ရှိကော်မရှင်ဟာတန်းနဲ့ချီတဲ့ပြည်ပရောက်မြန်မာတွေမဲပေးခွင့်ရအောင်နှီးပေါင်းစုံနဲ့စူးစမ်းနေပြီးအဲ့ဒါသာအောင်မြင်ခဲ့ရင်တော့ရွေးကောက်ပွဲရဲ့အနှစ်သာရပိုပြီးပေါ်လွင်လာပါလိမ့်မယ်။လာမယ့်ရွေးကောက်ပွဲမှာနောက်တစ်ခုပိုလာမယ့်ကိစ္စတစ်ခုကတော့ကမ္ဘာကြီးတစ်ခုလုံး COVID-19 ပြဿနာအောက်ရောက်နေတာမို့အဲ့ဒီအခြေအနေအောက်မှာကျင်းပရမှာမလို့ပါပဲနိုင်ငံရေးပါတီတွေအတွက်စီကံချက်အသစ်တွေနဲ့လှုပ်ရှားရမှာဖြစ်ပါတယ
်ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးကိစ္စတွေနဲ့ပတ်သက်လို့ကတော့အရင်2015ခုနှစ်တုန်းကအတိုင်းပြည်တွင်းပြည်ပရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေကိုခွင့်ပြုမှာဖြစ်လို့ပွင့်လင်းမြင်သာမှုရှိနိုင်ပါတယ်အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်လာမယ့်နိုဝင်ဘာကျင်းပမဲ့2020အထွေထွေရွေးကောက်ပွဲဟာအရင်ရွေးကောက်ပွဲနှစ်ကြိမ်ထက်မဲပေးပိုင်ခွင့်ရှိသူတွေပိုပြီးမဲပေးခွင့်ရလာမယ့်အနေအထား တမရိုသားနဲ့မိသားစုဝင်တွေစီကနေပိုပြီးတိကျမှန်ကန်တဲ့မဲတွေရလာနိုင်မယ်အနေထားစတာတွေတွေးလာနိုင်တာမို့ပွင့်လင်းလွတ်လပ်တဲ့ယူကပွဲတစ်ခုအဖြစ်မျှော်လင့်နိုင်ပါတယ်အခြားသောဒီမိုကရေစီနိုင်ငံအများစုနီးတူတရားမျှတမှုရှိဖို့ကိစ္စကတော့2008ခုပြင်ဆင်မှဖြစ်နိုင်မယ်ဖြစ်ကြောင်းပါ
ဒီနေ့ရှိရတဲ့ဖြစ်ပါစီသောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုညမာဝိုင်း အောင်တိဆိုတဲ့သောရရှင်ကအထူးပဲကျေးဇူးတင်ပါတယ်ဗီဒီယိုရေးတဲ့အားလုံးအစဉ်ထောက်ရကျမ်းမာခြင်းဒုက္ခနဲ့ပြေစုံနိုင်ကြပါစေကြောင်းစုမုံကောင်းတောင်းပါတယ်တဲ့ကျေးဇူးအထူးတင်ပါတယ်မျိုးစုံအောင်ဆိုတဲ့သောရရှင်ကတော့အကျေးဇူးအထူးပါတချင်းလေးထုတ်လွှင့်ပေးတာရေးပေးစာလေးဖွင့်ဖတ်ပေးတာရေးအတွက်ကျေးဇူးတင်ပါတယ်လို့ပြောလာတာပါဘဒူအဲ့သောဆိုတဲ့သောရရှင်ကတော့ဗီဒီယိုရေးဖွဲ့သားတ
ရှိခဲ့တဲ့ချိန်ကလေးက VOE ကိုအားပေးလာတာပါဒီမှာနေရင်ကဘာနဲ့ပို့ပေးတဲ့ကျေးဇူးကလည်းနှစ်ပေါင်းမနည်းတော့ပါဘူးအထူးကျေးဇူးတင်ရှိပါတယ်နောက်လည်းအားပေးလိုက်ပါခင်ဗျာ
တရွာလုံးမှာရေဒီယိုတစ်လုံးနဲ့ရှိခဲ့တဲ့အချိန်ကနားထောင်လာခဲ့တဲ့ဒီသောရရှင်ပထိုးအဲတော်အခုတော့လေကျမတို့စီကို Facebook Messenger ခင်မင်းကြီးပညာတုံးပြီးတော့စာရေးပြီးတော့ကျေးဇူးတင်ကြောင်းပြောလာတာပါနောက်လည်းအားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါရနော်ကျမရွှင်လန်းပါစေလို့ပြန်တော့ဆုတောင်းပေးချင်ပါတယ်နမေမဖို့ပြပါနဲ့ဆိုပြီးတော့တလောကပဲစာတစ်စောင်ရေးလာသေးတဲ့ဖိုင်းကတော့ရှင်ကတော့မင်္ဂလာပါ VOE 1တော်သားများကျမ်းမာကြပါစေတဲ့ကျွန်တော်အစိုးရစီပန်ကြားတာလေးကိုဖတ်ပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာအင်ကိုတော့မပြောင်းရသေးပါဘူးဘန်ကောက်မှာပဲအလုံးလုံးနေတော့မှာတဲ့မြန်မာပြည်တထုံမြို့ဘင်းလိုရက်ခွက်မယန်းချောင်အလဲပိုင်းမှာနေတိုင်းနဲ့အဖေဦးအောင်ဝင်းနေကောင်းရင်လားတဲ့အဖေနေကောင်းအောင်နေပါတော့ပတ်စံမပို့ပေးနိုင်တဲ့အတွက်စိတ်မကောင်းပါဘူးအမေကိုလည်းတိတ်ပြီးတော့တတိရပါတယ်တအားမိသားစုစားခဲ့တဲ့ထမင်းဝိုင်းလေးကိုတတိရလို့ပါတယ်အဝေးရောက်သားဘက်ကမှအလုံးလုံးနေရတားဖြစ်သူအဖေဦးအောင်ဝင်းစီကိုစားရေးလာတာဖြစ်ပါတယ် Dan Redem ဆိုတဲ့သောရဆင်ကတော့မြန်မာနိုင်ငံမှာကိုရိုနာကပ်ဘေးဆိုအနေနဲ့ရှိနေသေးချိန်မှာစီကံကန့်သက်ချက်တချို့ shop ပေးလိုက်တာဖြစ်တင်ပါရဲ့လားဆိုပြီးတော့အခုလိုမျိုးစားရေးပြီးတော့စိုးရင်ကြောင်းပြောလာတာပ
ါ VUE ကမ္ဘာတစ်ခုလုံးမှာကိုရိုနာဗိုင်းရပ်စ်ဖြစ်နေချိန်မှာမြန်မာပြည်ကကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကခီးသွွာလာခြင်းကန့်သတ်မှုတွေနဲ့ထိန်းချုပ်မှုစီမံစည်းကမ်းတွေရှော့ပေါ်လိုက်တာကရောဂါကိုစိန်ခေါ်သလိုဖိတ်ခေါ်သလိုများဖြစ်နေမလားလို့တွေးမိပါတယ်။ကျွန်တော်တွေ့ကြုံရမြန်မာပြည်ကလေရင်လိုင်းကအခြားဒီခီးသွွာလာမှုတွေမှာအလွန်လုံခြုံမှုမဲ့စွာနဲ့ပြည်သူတွေသွာလာနေတာတွေ့မြင်ရလို့ပါ။နောက်တစ်ခုကဒီတရုတ်နိုင်ငံသားအများအပြားလေရင်ခီးစီတွေမှာတွေ့မြင်နေရလို့ပို့ပြီးတော့စိတ်ပူမိပါတယ်။လူမျိုးခွဲခြားတာတော့မဟုတ်ပါဘူး။ဒီသားဆင်ញင်ဖို့ရွေချက်အနေနဲ့ပြောပြရတာဖြစ်ပါတယ်ကျေးဇူးပါဗျာ
ဟုတ်ကဲ့အခုလိုမျိုးကန့်တတ်ချက်တချို့ပြန်ပြီးဖွင့်လိုက်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံဘေးအနေရကင်းပါရဲ့လားဆိုပြီးဒီတော်ရရှင်စိုးရင်စိမ့်နဲ့လှမ်းပြီးမေးလာတာဖြစ်ပါတယ်ရှင်ကိုရိုနာကပ်ဘေးဆိုလို့ဒီကိုရိုနာကပ်ဘေးကြားရောက်နေတဲ့အတွက်ကြောင့်မလို့နိုင်ငံတကာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေလည်းတော်တော်လေးကိုဒုက္ခကြုံကြရပါတယ်အထူးသဖြင့်ဒီအိန္ဒိယနိုင်ငံတွေမှာတွားရောက်ပြီးအလုံးလုံးကိုင်နေကြတဲ့ဒီထဲမှာတိတိကျကျပြောရမယ်ဆိုတော့စာရွက်စာတမ်းမရှိဘဲနဲ့တရားဝင်တွားရောက်နေထိုင်ပြီးတော့အလုံးလုံးကိုင်နေကြတဲ့မြန်မာနိုင်ငံသားတွေအတော်လေးကိုဒုက္ခကြုံနေရတာပါသူတို့မှာစာရွက်စာတမ်းမရှိတဲ့အတွက်ကြောင့်မလို့အလုံးအာမခံလည်းမရှိသလိုအလုံးတွေမရှိတဲ့အတွက်ကြောင့်မလို့နေစရာစားစရာလုံးဝမရှိဘဲနဲ့အဲ့မှာပြိမိပြီးတော့ဒုက္ခရောက်နေကြတာဖြစ်ပါတယ်ဒီထဲမှာမလေးရှားနိုင်ငံကပဲအဆိုးဆုံးများဖြစ်နေသလားမလေးရှားကတော့ရရှင်နေစဉ်လို့ဘီယူကိုစာရေးပြီးတော့သူတို့ဒုက္ခတွေကိုရင်ဖွင့်လာတာပါအဲ့ထက်ကတချို့စာတွေကိုကျွန်မဝေမျှပေးကြပါရင်စာရေးအားလုံးကရေးစုတွေမတူပေမဲ့လည်းသူတို့ရဲ့ပြောဆိုပြောဟန်နေနဲ့သူတို့ရဲ့ဒီဒုက္ခရောက်နေကြောင်းရင်ဖွင့်လာတဲ့လေဆံတွေကထပ်တူကြနေလို့အတော်စိတ်မကောင်းဖြစ်စရာကောင်းပါရဲ့နော်ကိုခိုင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါတဲ့မင်္ဂလာပါလို့တော့သူကနှုတ်ခွန်းဆက်လာပါသေးတယ်ကျွန်တော်ကတော့မလေးရှားနိုင်ငံကဂျိုးမျိုးမှာနေထိုင်အလုံးလုံးကိုင်နေတဲ့ကိုထိတ်ဖြစ်ပါတယ်ဒါကတော့သူကဗမာလိုရေးလာတဲ့အတိုင်းအဲ့ဒီမျိုးနာမည်ကိုကျွန်မအတန်ထွက်လိုက်တာဖြစ်ပါရဲ့နော်ဒီတော်ရရှင်က
အခုလက်ရှိမလေးရှားနိုင်ငံမှာကျွန်တော်တို့တရားမဝင်လာရောက်အလုံးလုံးကိုင်နေတဲ့မြန်မာနိုင်ငံသားတွေဟာက COVID-19 ရောဂါကြောင့်အလုပ်လုပ်ကန့်ခွင့်မရရှိကြတော့ပါဘူး။ပလီစာအစိုးရကလည်း overstay သမားတွေကိုအလုပ်လုပ်ကန့်ခွင့်မပေးရဘူးလို့ကြေညာထားတဲ့အတွက်ကြောင့်လည်းတတိတွေကမောင်းထုတ်နေစရာအခန်းတွေလည်းမပေးတော့ပါဘူး။တချို့ဆိုရင်လမ်းဘေးမှာနေထိုင်နေရတဲ့အခြေအနေကိုရောက်နေပါပြီ။အစားအသင့်ရဲ့အနေအရင်ဖြစ်နေကြရပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံနဲ့မြန်မာအစိုးရအနေနဲ့အခုလက်ရှိအချိန်ထိဘာအကူအညီမှပေးတာမရှိသေးပါဘူး။ဒါကြောင့်ကျွန်တော်တို့တရားမဝင်အလို့သမားတွေကိုအကူအညီပေးစေလိုပါကြောင်းမြန်မာနိုင်ငံအစိုးရကို VOA ကနေတဆင့်တင်ပြပေးဖို့အကူအညီတောင်းခံအပ်ပါတယ်ခင်ဗျာ
။မလေးရှားမှာဒီနေထိုင်ခွင့်ကိုရဲ့ကျော်ပြီးတော့နေထိုင်တဲ့ overstay တွေဒုက္ခတော်တော်ရောက်နေပါတယ်ဆိုပြီးတော့ဒီတော်ရှင်ကတရားမဝင်အလို့သမားတွေဖြစ်နေပေမဲ့မြန်မာအစိုးရအနေနဲ့မြန်မာနိုင်ငံသားတွေမလို့အကူအညီပေးစေချင်ပါတယ်ဆိုပြီးတော့အကူအညီတောင်းလာတာဖြစ်ပါတယ်ဒီမလေးရှားကလည်းနောက်ထပ်သောရရှင်တယောက်ဖြစ်တဲ့စောစော်လင်းဦးဆိုတဲ့သောရရှင်ကလည်
းဒီနေ့မလေးရှားမှာ COVID-19 ကြောင့်ကျွန်တော်မြန်မာလူမျိုးတွေဒုက္ခတွေရင်ဆိုင်နေရပါတယ်တကယ်လို့အခက်အခဲဖြစ်နေတဲ့သူတွေအများကြီးပါကျန်းမာရေးကြီးမလားစားဝတ်နေရေးကြီးမလားနေရာအတွက်ကြီးမလားတကယ်အခက်အခဲဖြစ်နေရပါတယ်လူကလည်းပိတ်ထားကြတော့အလုံးမလုံးရတော့ပဲဒီတိုင်းပဲအလုံးလက်မဲ့ဖြစ်နေပါတယ်အခုတော်ဒုက္ခရောက်နေပါတယ်ပြန်ဖို့ကလည်းပြန်မရညီမတန်ယုံကလည်းအာကိုမရခေါ်မထူးအောင်မထူးဖြစ်နေပါတယ်ဒါကြောင့်မလေးရှားမှာဒုက္ခရင်းနဲ့ပိတ်မိနေတဲ့မြန်မာလူမျိုးတွေကိုပြန်ခေါ်ပေးဖို့အစိုးရအနေနဲ့အကူအညီဆောင်ရွက်ပေးစေချင်ပါတယ်အတော်ခက်ခဲဖြစ်နေလို့ပါအကူအညီလိုအပ်တဲ့အတွက်နိုင်ငံတော်သမားကြီးစီကိုမလေးရှားမှာရှိတဲ့သူတွေရဲ့အခက်ခဲကိုသိရအောင်တင်ပြလိုက်တာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်သမရာကြီးအနေနဲ့ဒီမလေးရှားမှာရောက်နေတဲ့သရရှင်ရဲ့အခက်အခဲကိုသိရှိနားလည်နိုင်ဖို့ပါဆိုပြီးတော့ဒီသရရှင်က VOA ကတဆင့်အရင်ဖွင့်လာပါတယ်ရှင်။စမ်းတီရီမွန်ဆိုတဲ့ညီမကတော့စာတူတူလေးရေးပြီးတော့ပြောလာတာပါ Messenger ကနေပြီးတော့တရင်မှာစင်ညာပြီးတော့ပြောပြပါအောင်နဲ့ overstay တွေအရင်ဒုက္ခရောက်နေပြီးတော့အကူအညီတွေလိုအပ်နေပါတယ်။မလေးရှားမှာရောက်နေတဲ့ overstay တွေကိုစားအကူအညီတောင်းပြရစီရှင်နဲ့သူကခက်တူတူပဲရေးလာတာပါ။ဒီမှာနောက်ထပ်သရရှင်ညီမငယ်တယောက်ကတော့သူကတော့မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်စီကိုတိုက်ရိုက်သူရင်းညွှန်းပြီးတော့စာရေးပြီးတော့အခုလိုမျိုးအကူအညီတောင်းခံလာပါတယ်
။အမေစုရှင်မလေးရှားမှာရောက်ရှိနေတဲ့သူများအားလုံးရဲ့ကိုယ်စားတောင်းဆိုပါရစေလားရှင်။အခုမလေးနိုင်ငံမှာရှိတဲ့ overstay တွေအားလုံးအလုံးမရှိတာတုံးလာတဲ့ရောက်နေပါပြီ။တတိတွေကလည်းအလုံးမပေးကြတော့ပါဘူး။အိမ်ရှင်တွေကလည်းအိမ်ပေါ်ကနေနှင်ချနေပါပြီ။လမ်းမေးကိုရောက်တဲ့သူတွေတရားအောင်မှနေရတဲ့သူတွေအများများနေပါပြီ။စားကြလဲခက်ခဲရှိနေကြပါလေပရိဒါအဖွဲ့တွေရှိပေမဲ့လည်းလမ်းကဘလော့ချက်တွေကြောင့်နေရာအနှက်အကူအညီတွေမရကြပါဘူးတအားလဲအဖမ်းခံနေကြရပါတယ်တချို့ဆိုရင်နေစရာစားကြအခက်ခဲကြောင့်ရဲစခန်းအထိတွားပြီးတော့အဖမ်းခံနေကြရပါတယ်ဒါကြောင့်အမေကူညီမှသာရနိုင်မှာမို့အမေကူညီပေးပါနော
်စားကြမရှိလို့ရဲစီမှာတော့မှတမင်တကာတွားပြီးတော့အဖမ်းခံနေကြပါတယ်အမေကူညီမှရမှာမလို့ကူညီပေးပါတဲ့အာဂုတကြီးနဲ့ပြောလာတာပါချောချောဆိုတဲ့တော်ရရှင်ကလည်းဒီမှာကျွန်မဖြတ်ပြောရမယ်ဆိုတော့ဒီစာတွေကဒီတော်ရရှင်ရဲ့ခလုံးရဲ့ဒုက္ခတွေကတူတူပဲမလို့စာတွေကစင်တူရုံးမားဆိုလို့ရှိပါတယ်ဒါပေမဲ့သူတို့ခံစားနေရတဲ့ဒုက္ခတွေကလည်းတူလို့ပါဒါပေမဲ့လည်းဒီတော်ရရှင်ရဲ့စာတွေကိုထပ်တူနေပါရေးလာကြတဲ့တော်ရရှင်ရဲ့စာတွေအများကြီးမလို့ကျွန်မတချို့ကိုပဲကောင်းထုတ်ပြီးတော့ဖော်ပြပါရနော်တော်ရရှင်ဖိုးကျော်က
ကျွန်တော်တို့မလေးရှားရောက်ထောက်ထားမဲ့ဆွေပြောင်းလို့တွားပြီးမလေးရှားမှာပြိမိနေတာ3000ကျော်ပါပြီကြကြလာဒီနေ့အများအစားတော့အနေနဲ့အရန်ခက်ခဲနေကြရပါတယ်အလို့အကံရှိတာကြောင့်အိမ်လာစားမပေးနိုင်ဒီလိုနဲ့နေစရာတော့မရှိကြတော့ပါဘူးစိတ်ကြေးရကြစင်းမှုကအစအကျက်တဲ့မျိုးစုံနဲ့ရင်ဆိုင်နေရတာပါမြန်မာတန်ယုံကိုအကူအညီတောင်းပေမဲ့လည်းဘာအကူအညီမှမရပါဘူးမြန်မာပြည်ကိုပြန်ဖို့ကလမ်းတွေအားလုံးနဲ့ပိတ်ထားလို့ပြန်လို့လည်းမရဘူးလေထိုင်းစင်ကာပူကိုရီးယားတရုတ်ဒီလိုတခြားနိုင်ငံတွေကလူတွေကိုပဲခေါ်ပေးနေတာကြားရပါတယ်မလေးရှားကလူတွေကိုတော့ဒီနေ့ထိဘာအစီအစဉ်မှလုပ်မပေးသေးပါဘူးအခုဇော်ရီလိုဖြစ်နေတာ3လကျော်ကြာခဲ့ပါပြီကျွန်တော်တို့မလေးရှားရောက်အထောက်အထားနဲ့ရှေ့ပြောင်းလို့ဒီမှာပြီးအမိမြေပြန်နိုင်ရှိနိုင်ငံတော်ဆွေးနွေးအနေနဲ့စီစဉ်ပေးပါလို့အထူးပဲမေတ္တာရက်ခံပန်ကြားအပ်ပါတယ်ခင်ဗျာ
သူကလည်းအထောက်အထားနဲ့ရှေ့ပြောင်းလို့ဒီမှာဒုက္ခအများကြီးရောက်နေရပါတယ်အလုပ်မရလို့အိမ်သားစာလည်းမပေးနိုင်နေစရာမရှိစိတ်တည်းရေးရာကြာစင်းမှုတွေနဲ့လည်းကြုံနေရပါတယ်တဲ့တခြားနိုင်ငံသားတွေကိုကူညီနေတာတွေ့လို့မလေးရှားကဒုက္ခရောက်နေတဲ့မြန်မာအလုပ်သမားတွေကိုလည်းကူညီပါအောင်ဆိုပြီးတော့သူတတနာခံလာတာဖြစ်ပါလေ။ဒါကတော့ COVID-19 ကပ်ဘေးရောဂါဆိုကြောင်နိုင်ငံတကာမှာရောက်ရှိနေတဲ့ဒုက္ခရောက်နေတဲ့မြန်မာတွေထဲမှာမလေးရှားမှာတရားမဝင်တောင်းတင်နေထိုင်နေတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေစီကအကူအညီတောင်းခံလာတဲ့စာတွေဖြစ်ပါလေရှင်။ သူတို့မျှော်လင့်နေသလိုပဲတခြားနိုင်ငံတွေလည်းအကူအညီပေးနေတာမလို့မလေးရှားကလည်းတကယ်တမ်းကျတော့အစိုးရကပြန်ပြီးတော့ခေါ်ဆောင်မှုတွေလုပ်နေပါတယ်ဒါပေမဲ့ဒီလိုစာရွက်စာတမ်းမရှိဘဲနဲ့ဟိုမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေလည်းအများကြီးမလို့အဲ့လိုလူမျိုးတွေရဲ့ဒီကံကြမ္မာကအခုလိုတော်တော်လေးကိုဆိုးဆိုးရွားရွားအခြေအနေနဲ့ကြုံတွေ့နေရပြီးတော့သူတို့ဘလို့အခြေအနေကိုဆက်ပြီးရင်ဆိုင်ကြော်ဖြတ်ရအောင်မယ်ဒီကိစ္စကိုမြန်မာအစိုးရသိရှိပြီးတော့ကင်တွယ်ပေးမှလားဆိုတာကတော့မသိကြတဲ့အနေအထားဖြစ်နေပါတယ်သောရရှင်ရဲ့ရင်းဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။မြန်မာတချစ်သောရရှင်တွေအတွက်မြန်မာတချစ်တွေတပုံနဲ့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားချင်ပါတယ်။မောင်ဗီရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာလေးတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့် email ပေးဖို့မယ်ဆိုရင်famisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တဲ့အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်နေကြိုးစုံနေပါတယ်။သောရရှင်ကမြန်မာတချင်းလေးတို့နဲ့ဖြော်ပြပေးကြပါရစေ။ဒီတချင်းလေးကတချင်းဟောင်းလေးလို့လည်းပြောလို့ရပါတယ်။ဒါပေမဲ့အခုကျမှနားထောင်နေသူတွေအတွက်လည်းတချင်းတဲ့လို့ပြောလို့ရတဲ့တချင်းဖြစ်ပါရဲ့။ဝိုင်းစုခိုင်တဲ့တီဆိုထားတဲ့အချစ်နဲ့လွမ်းဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်မြစ်တာတီလက်ဆောင်ပေးကြပါရဲ့။ဒီတချင်းလေးကတော့ကွဲလွန်သူတရစ်ဆရာကြီးစောပွဲမှုရေးဆက်ခဲ့တဲ့တချင်းဖြစ်ပြီးတော့1989ခုနှစ်တုန်းကမေခလာတီဆိုထားတဲ့တချင်းလေးဖြစ်ပါရဲ့။မေခလာရဲ့အံ့ရောအံ့ရောဆိုတဲ့တီစီးရီးမှာပါဝင်တဲ့တချင်းဖြစ်ပြီးတော့အဲ့တော့ငါတော့ဘသူဖြက်ဖြက်မပြက်ဘူးဆိုတဲ့တချင်းကောင်းစင်နဲ့မိခလာတီဆိုထားခဲ့တာဖြစ်ပါတယ်။ဝိုင်းစုခိုင်တင်ကတော့အချစ်နဲ့အလွမ်းဆိုပြီးတော့ပြန်ပြီးတီဆိုထားပါတယ်နော်။အဲ့တော့အခုခေတ်ပုံစံနဲ့ပြန်ပြီးတော့တိခတ်ပြီးတော့တီဆိုထားတဲ့ဝိုင်းစုခိုင်တင်ရဲ့အချစ်နဲ့အလွမ်းဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတင်းငွေနဲ့ညပိုင်းနဲ့တင်းနဲ့လာနေမနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ပြည့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်ကိုရေဒီယိုကနေတိုက်ရိုက်နားထောင်လာရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါရဲ့ရှင်။ဒေါ်ရရှင်များအောင်ရှင်နိုင်ချမ်းမြေကြပါစေရှင
်။အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဥရောပပါလီမန်အမတ်တယောက်ဘောင်းမီဒုံနဲ့ဗီဒီယိုအစည်းအဝေးတက်မိတဲ့အတွက်ပါလီမန်အစည်းအဝေးတစ်ခုတွင်ပြောင်းစရာဖြစ်ခဲ့ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့ကစူပေါင်းဝန်းနေကြတဲ့နေရာလေးတစ်ခုအကြောင်းပြောပြပေးပါမယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်ကိုရိုနာကပ်ရောဂါကာလအိမ်ကနေအွန်လိုင်းဗီဒီယိုနဲ့ခေါ်ဆိုပြီးအစည်းအဝေးတက်တဲ့ဥရောပအမတ်တယောက်ဘောင်းမီတုံနဲ့အစည်းအဝေးတက်မိတဲ့အတွက် ပါလီမန်အစည်းအဝေးတွင်ပြုံးစရာဖြစ်ခဲ့ပါတယ်။အပေါ်အင်ဂျီလက်ရှိဝတ်ထားပေမဲ့အောက်ကဘောင်းမီတိုလေးနဲ့ဂရင်ပေါ်မှာထားရင်းအွန်လိုင်းဗီဒီယိုအစည်းအဝေးကိုတက်မိရပါ။သူကတော့အိုင်ယာလန်နိုင်ငံကဥရောပသမဂ္ဂပါလီမန်ကိုယ်စားလှယ်တစ်ယောက်ဖြစ်တဲ့လူမင်းဖလန်နန်ဂန်ပါ။ဒီကိစ္စနဲ့ပတ်သက်ပြီးသူ့လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Twitter မှာဖြေရှင်းချက်ရေးတဲ့အခါလူတွေအတွက်သဘောကျစရာပိုဖြစ်ခဲ့ပါတယ်။သူရေးခဲ့တာကအပြေးလေးချိန်ခံလုပ်ပြီးပြန်လာခဲ့တာ2မိနစ်လောက်ပဲရှိပါသေးတယ်။ကြည့်ကောင်းအောင်အပေါ်အင်ဂျင်ဝတ်ထားမယ်လို့ဆုံးဖြတ်မိလို့တော်ပါသေးရဲ့လို့ရေးခဲ့တာပါကိုရိုနာကပ်ရောဂါကာလအတွင်းလူတွေခက်ခွာခွာနေဖို့နဲ့အိမ်ကနေအလုပ်လုပ်ကြရတဲ့သူတွေအတွက်အစည်းအဝေးတက်ဖို့အွန်လိုင်းဗီဒီယိုခေါ်ဆိုမှုကိုပဲအားထားနေရတာပါခင်ဗျာ
နယ်သာလန်နိုင်ငံကြောင့်မင်းကစပွဲတို့စက်ရုံလေးသုံးယောက်အကြောင်းတင်ပြပေးပါမယ်။မန်စထရစ်မြို့မှာရှိတဲ့ဒါဒါဝမ်အာရှအစားတောက်ရောင်းချတဲ့ဆိုင်မှာစပွဲတို့ရဲ့စက်ရုံလေးသုံးယောက်နာမည်ကတော့အင်းမီ၊ဒီကာနဲ့ဂျိမ်းစ်တို့ဖြစ်ပါတယ်။လူထုစက်ရုံကလေးတွေကိုပိန့်တက်ထားတာဖြစ်ပြီးတော့စားစရာတွေဖို့အတွက်လမ်းမောင်းတွေကိုလည်းတည်ဆောက်ထားပါတယ်။စက်ရုံကစားစရာတွေကိုချပေးတာဖြစ်တဲ့အတွက်လူတွေလိုတော့မနူးညံ့ပါဘူး။စားကြရီကိုစက္ကန့်20အထင်မှာယူဖို့ဆက်ရုပ်ကသတိပေးပြီးလူတွေယူသွားပြီးပြီဆိုရင်တော့သူ့ဘာသာသူနောက်ပြန်ဆုတ်သွားပါတယ်။တရုတ်နိုင်ငံမှာဆိုရင်အခုလိုဆက်ရုပ်လေးတွေကိုသုံးတာတော်တော်များလာနေပြီဖြစ်ပြီးနယ်သာလန်နိုင်ငံမှာကတော့အခုလိုဆက်ရုပ်စပွဲထိုးသုံးတဲ့ဆိုင်အနည်းငယ်ပဲရှိပါသေးတယ်။တလောဆင်မှာတော့ဒီဆက်ရုပ်လေးတွေကိုအေးနဲ့တောက်စရာကိုပဲဆက်ယူပို့ဆောင်ခိုင်းတာဖြစ်ပြီးနောက်ကျရင်တော့ဝန်ဆောင်မှုတွေကိုချက်ပြီးတူချက်သွားဖို့ကိုလည်းစားတောက်ဆိုင်ဖန်ရှင်ကမျှော်လင့်နေပါတယ်။နယ်သာလန်နိုင်ငံမှာစားတောက်ဆိုင်တွေကိုဇွန်လတရနေ့ကလေးကပြန်လည်ဖွင့်လှစ်လာနိုင်ခဲ့တာဖြစ်ပြီးအဆိုင်မှာလူအများဆုံး30ပဲလက်ခံရမှာဖြစ်ကလေးစပွဲတစ်လုံးနဲ့တစ်လုံးကြားမှာ၅ပေခွာထားတာဖြစ်ပါလေရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့က We Breathe ငါတို့ဝမ်းနဲ့လွမ်းဆွတ်ဖူးဆွေးကြတယ်ဆိုတော့စူပေါင်းဝမ်းနဲ့ကြတဲ့နေရာလေးတစ်ခုတောင်းပြောပြပေးပါမယ်ကိုရိုနာကပ်ရောဂါကြောင့်တွေ့ဆုံသွားကြတဲ့သူတွေအတွက်ကျန်ရစ်သူတွေကခက်ခွာခွာစုပေါင်းတွေ့ဆုံကြတဲ့နေရာလေးဖြစ်ပြီးတော့သုံးသက်သားပြပေါ်မှာစာလုံးအကြီးကြီးနဲ့ We Grieve လို့ရေးထားတာပါ Stanford Hill ရပ်ကွက်မှာတည်ရှိတာဖြစ်ပြီးတော့ Saint Thomas ဘုရားကျောင်းရဲ့လက်ထောက်ဂိုင်းအုပ်ဆရာတော် William Taylor ကဦးဆောင်စီစဉ်ခဲ့တာပါမူဆွေးကြသူတွေဟာအပတ်စဉ်ကြာသာပတေးနေ့တိုင်းတွေ့ဆုံကြပြီးတော့တွေ့ဆုံသွားသူတွေရဲ့နာမည်ကိုသစ်သားပြပေါ်မှာစက်ကူလေးတွေနဲ့ကပ်ပြီးကောင်းလောင်းထိုးကြသလိုခိတငိမ့်တက်ပြီးဒေဆုံးသူတွေကိုတတိယကြပါတယ်။လာရောက်ကြသူတွေကတော့ပူဆွေးကြုံနေမဟုတ်ပဲတဦးနဲ့တဦးဆောင်းလျှောက်ကြမြစ်တာထားကြတာကိုလည်းတွေ့ရလို့ကျေနပ်တယ်လို့ပြောပါတယ်ခင်ဗျာ
။ဒီနေ့ဦးနေညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကခြေညာပြီးမှဖြစ်ပါတယ်။မေဂန်ပြည်အောင်စုမှာမေလ25ရက်နေ့ကရဲကဖမ်းဆီးထားတဲ့လူမဲမျိုးသားဂျော့ချ်ဝိုက်တီးဆုံးသွားတယ်နဲ့ပတ်သက်ပြီးတော့လူမျိုးခွဲခြားမှုနဲ့ရဲတပ်ဖွဲ့ရဲ့ကြမ်းဖက်တဲ့လုပ်ရည်တွေကိုစန့်ကျင်တဲ့အနေနဲ့ဝါရှင်တန်မြို့တော်ပါဝင်အမေရိကန်နိုင်ငံတော်ဝန်ကတခြားမျိုးတွေနဲ့ကမ္ဘာတဝန်းမှာပါမနေ့ကလူတွေထောင်ပေါင်းများစွာဆန္ဒပြခဲ့ကြပါတယ်။မေဂန်ကနယူးယောက်၊ချီကာဂို၊ဆန်ဖရန်စစ္စကို၊မင်နီယားပိုလစ်နဲ့တခြားမျိုးတွေပါဝင်ကမ္ဘာတဝန်းကမျိုးတွေမှာမနေ့ကလုပ်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းလူမျိုးရေးတရားမျှတမှုရှိဖို့နဲ့ရဲတပ်ဖွဲ့အတွင်းမှာစနစ်တကျပြည်ပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့တောင်းဆိုခဲ့ကြပြီးတော့ဆန္ဒပြပွဲအများစုဟာလည်းငြင်းငြင်းချမ်းချမ်းပဲရှိခဲ့ပါတယ်။ဝါရှင်တန်ဒီစီမြို့တော်မှာလည်းမနေ့ကရာသီဥတုတွေပုံပြင်းတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာအင်မီတော်ပါဝင်လွှတ်တော်နဲ့အမျိုးသားရင်းမြစ်တဝိုက်မှာလူတွေတောင်းနဲ့ချီပြီးတော့ငြင်းငြင်းစွာဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံလန်ဒန်မြို့မှာစနေနေ့ကလုပ်ခဲ့တဲ့လူမျိုးရေးခွဲခြားမှုကိုစတင်တဲ့ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ဝင်14ယောက်ထဏ်ရန်ရသွားတဲ့ပုံမှန်အန်အော်တုံလုံးမိပြီးတော့ဒါဟာလုံးဝလက်ခံနိုင်စရာမကောင်းတဲ့တိုက်ခိုက်မှုဖြစ်တယ်လို့လန်ဒန်ရဲတပ်ဖွဲ့ရဲ့ GK Crusader Dick ကဒီနေ့ပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမင်နီယားပိုလစ်မြို့မှာလူမဲမျိုးသား George Floyd ဆုံးနာနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ရဲ့ရက်စက်တဲ့လုံရည်ဒီပုံမှန်ကန့်ကွက်တဲ့အနေနဲ့လူတွေထောင်နဲ့ချီပြီးတော့လန်ဒန်မှာမနေ့ကစူဝေးဆန္ဒပြခဲ့ကြတာပါ။ဒါပြင်ဟောင်ကောင်ကအမေရိကန်ကောင်စစ်ဝင်ရုံးရှိမှလည်းလူတွေဒါဇင်နဲ့ချီပြီးတော့ဒီနေ့မှာသွားရောက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်သမ္မတအေဗီဒေါ်ရှေးကဆန္ဒပြတဲ့လူတွေကိုပြီးခဲ့တဲ့နှစ်နေမှာတုန်းကလူစုခွဲပြီးရှင်းလင်းဖယ်ရှားဖို့အတွက်သူ့အမိန်ပေးကြတာမဟုတ်ဘူးလို့အမေရိကန်ရှေ့နေချုပ်ဝီလျံဘားကပြောလိုက်ပါတယ်။အေဗီဒေါ်ရှေးလက်ဖေးရဲ့ရင်မြင်ကဆန္ဒပြတဲ့လူတွေကိုလူစုခွဲဖို့ကိစ္စကိုသူ့အနေနဲ့ထောက်ခံပေမဲ့ဒီအမိန်ကိုသူပေးကြတာမဟုတ်ကြောင်း AP သတင်းဌာနနဲ့တောက်ကြနေကတွေးဆမိန့်မှန်းကမှအမေရိကန်ရှေ့နေချုပ်ကပြောပါတယ်။ဒီပညာမှာလာရောက်ဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့အတွက်ရှင်းနေကြုတ်ကအမိန်ပေးကြတာဖြစ်တယ်လို့သမ္မတအင်မီရိုနဲ့ခြားလူတွေကထပ်တလဲလဲပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်ရှင်းနေကြုတ်ကအသေးစိတ်ရှင်းပြခဲ့တာဖြစ်ပါတယ်။ တနင်္ဂနွေနေ့ညဘက်စီစဉ်တွေကတော့ဒီလောက်ပါပဲ။ VOA စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ကျန်နေပါခင်ဗျာ
This program has come to you from the Voice of America, Washington.